Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dayan နဲ့2018ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကြာသာပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းကီလိုမီတာ1925 32နဲ့တိုင်းလတ်190ဒူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မယ့်သတင်းတွေမှာတော့ American Hall တို့ထောက်လှမ်းရေးကော်မတီ Republican ကိုယ်စားလှယ်လက်ဝဲရုံးနှင်းမတန်းတစ်ခုကိုသမ္မတအင်ဗျူတော်မပို့ခင်ပြင်ဆင်ခဲ့တဲ့အကြောင်းဒီမိုကရက်တီကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်ညှို့နှံထားတဲ့နောက်ထပ်နေရာ၅ခုတွေ့ရတဲ့အကြောင်း AP သတင်းဌာနဖော်ပြချက်နဲ့ပတ်သက်လို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်နေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့တူညီပြပေးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရိုဟင်ဂျာဒုက္ခသည်တွေထာနေပြန်မှုအတွက်အချိန်မတန်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောကြားလိုက်ပါတယ်
။ Talks of repatriation at this time are clearly premature while the government of Bangladesh made it clear to me that no
ဒီအကြောင်းကိုသတင်းတွေပြီးမှအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒီနိုင်ငံတော်လျှို့ဝှက်ချက်နဲ့ပတ်သက်ပြီးဖန်ဆီးထားတဲ့ Raiders သတင်းတောက်နှစ်ဦးရဲ့ဒီကနေ့ရုံးထုတ်တဲ့အချိန်လေးနဲ့မြောက်ဦးမျိုးအုပ်ချုပ်ရေးမှူးဟောင်းအသက်ခံရတဲ့ကိစ္စနောက်ဆုံးအချိန်လေးတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။တခါမြန်မာနိုင်ငံမှာဘာရီကြောက်ဒီလူတို့ရမှာစီးပွားရေးအခက်အခဲတွေကြုံနေရပါတယ်။ဒါတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတမ်းမာရေးကန္တာဦးအောင်ခင်သုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်သွားမှာပါ။အခုတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
။အမေရိကန်အလို့တော်ထောက်လိုင်းကော်မတီ Republican ကိုယ်စားလှယ်လက်ဝဲရုံးနှင်းမတန်းတစ်ခုကိုသမ္မတအင်ဗျူတော်မပေးပို့ခင်ပြင်ဆင်ခဲ့ကြောင်းကော်မတီဝင်ထိတ်တန့်ဒီမိုကရက်အမတ်တယောက်ကပြောဆိုလိုက်ပါတယ်။ရုံးနှင်းမတန်းကိုအများပြည်သူသိအောင်ထောက်ပြမှုလွှတ်တော်မတ်တွေမဲခွဲဆုံးဖြတ်အတည်ပြုထားတဲ့အတိုင်းမပို့ဘဲပြင်ဆင်ပြီးမှပေးပို့ခဲ့တာဖြစ်ကြောင်းအလို့တော်ဒီမိုကရက်ကိုယ်စားလှယ်အဒမ်စကစ်ကပြောဆိုလိုက်တာပါ။ဒီကနေ့ဆောင်းထားပြီးအများပြည်သူသိအောင်ထုတ်ပြန်တင်မတင်အင်ဖြူတော်ကဆုံးဖြတ်မဲ့ရုံးနှင်းမှတ်တမ်းမှာတော့တရားရေးဥက္ကဋ္ဌကသမ္မတဒေါ်နယ်ထရန့်ကိုစန့်ကျင်ပြလိုက်မှုရှိကြောင်းစွပ်စွဲထားပါတယ်ဒီမိုကရက်ကိုဆက်စကစ်ကတော့မှတ်တမ်းနဲ့ပတ်သက်လို့ပြင်ဆင်ခဲ့ကြောင်းမနေ့နောက်ပိုင်းကမှသိခဲ့ရပြီးပြန်လည်သုံးသပ်ပြင်ဆင်ခွင့်မရတဲ့အတွက်အလွန်မင်းစိတ်နှောက်ရှက်ဖြစ်ရကြောင်းကော်မတီဥက္ကဋ္ဌ Republican ကိုဆက် David Nunes ကိုစာရေးသားပေးဖို့ပြောဆိုလိုက်တာပါကော်မတီဥက္ကဋ္ဌရဲ့ပြောခွင့်ရသူကတော့သမ္မတအင်တော်ကိုပြောဖို့တဲ့မှတ်တမ်းမှာအနေချင်းတိကျမှုတွေသာရှိခဲ့ပြီးဒီမိုကရက်တွေကမှတ်တမ်းမှာအသေးစိတ်ဖော်ပြထားတဲ့အနာလောသုံးဆက်လူရည်တီအပေါ်အာယုံပြောင်းမှုကြိုးစားနေရတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်
။အမေရိကန်နိုင်ငံမှာတော့ Republican Party အများအပြားလိုက်ပါလာတဲ့ယထာအမိုက်သိန်းကားနဲ့တိုက်မိပြီးတူးဦးတည်ဆုံခဲ့ရတဲ့ဖြစ်ရနေရမှာစုံစမ်းစစ်ဆေးမှုတွေလည်းဖို့ American အမျိုးသားတယ်ယူဖို့ဆောင်ရေးဘေးကင်းလုံခြုံရေးဘုတ်အဖွဲ့ကပြင်ဆင်နေပါပြီ။ဒီဘုတ်အဖွဲ့ကစုံစမ်းစစ်ဆေးသူတွေအနေနဲ့အခြားသူတွေများစွာလည်းဒဏ်ရာရခဲ့တဲ့ဒီ Amtrak ခီးတဲ့တင်ယထာမနေ့ကမတော်တဆတိုက်ခဲ့ရတာအတွက်ရပောင်းများစွာအချိန်ယူစစ်ဆေးကြမှာဖြစ်ပါတယ်ဝါရှင်တန်ဒီစီကနေ West Virginia ကိုသွားတဲ့ဒီရထား Virginia ပြည်နယ်အနောက်တောင်ပိုင်း Charlotte ဆွေမျိုးပြင် -10 လောက်ကွာမှာအခုလိုတိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ဆုံးသူကတော့အစည်းအဝေးလုပ်ဖို့အပန်းဖြေစခန်းသွားတဲ့အမတ်တွေမဟုတ်ပဲတာမန်ခီးတဲ့သူပဲဖြစ်ပါတယ် Amtrak ရထားကုမ္ပဏီကတော့ဒီရထားတိုက်ခိုက်မှုတွေမှာဒဏ်ရာသူတွေထဲမှာပြင်းပြင်းထန်ထန်စွန့်ရည်ရတဲ့အနေထားမှာတော့မရှိဘူးလို့ထုတ်ပြောထားပါတယ်ဒါပေမဲ့အထက်လွှတ်တော်အမတ် Jason Lewis နဲ့အခြားသူများကတော့ဒဏ်ရာနိုင်ငယ်ရသွားကြပြီးစေုံပြခဲ့ရပါတယ် NTSB လို့တော့ခေါ်တဲ့ဒီလမ်းပန်းဘေးကင်းလုံခြုံရေးဘုတ်အဖွဲ့ကစုံစမ်းစစ်ဆေးသူ R Winner ကတော့အခုတိုက်တဲ့နေရာမှာသွားပြီးစုံစမ်းပြီးချက်ချင်းဘာကြောင့်ဖြစ်တာလို့တော့ညီကုန်းချုပ်ချက်ဆွဲပါမဟုတ်ဘူးစုံစမ်းစစ်ဆေးမှုတစ်ခုလုံးမပြီးသေးပဲနဲ့ခံမှန်းပြောမှလည်းမဟုတ်ဘူးလို့ထုတ်ပြောထားပါတယ်အပန်းဖြေသွားရင်လွှတ်တော်ကိစ္စဆွေးနွေးကြမယ်ဒီခီးစဉ်မှာ American Auditor ဥက္ကဋ္ဌ Paul Ryan လည်းပါသွားပြီးသမ္မတ Donald Trump ကလည်းဒီဆွေးနွေးပွဲမှာဒီနေ့မေကွန်းပြောဖို့မျှော်လင့်ထားကြပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုံနှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနကဖော်ပြလိုက်တဲ့အတွက်ထိရောက်ဆုံးဆုံးစစ်ဆေးဖို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကတကြောပြန်ပြစ်ခတ်တဲ့ကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခရစေတာစင်ကျော်ကိုမေးမြန်းမှုတွေလက်ခံဖို့နဲ့ရကူထားတဲ့မှတ်တမ်းတွေကိုအခြေခံပြီးအတည်ပြုနိုင်ခဲ့ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့အသေးစိတ်မသိရသေးပေမဲ့စိုးရတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုက္ခရစေတဲ့ချိုးကပြောပြရတယ်ရှိတဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားရန်ကြီးလီကပြောဆိုလိုက်တာပါ
But when I was talking to some of the refugees, a man said to me he had buried 430 plus bodies.
ဒုက္ခသည်တချို့နဲ့တွေ့ဆုံရမှာအမျိုးသားတစ်ယောက်ကသူထွက်မပြေးခင်မှာပဲအလောင်းပေါင်း430ကျော်ကိုကုညီမြုံနှံပေးခဲ့ရတဲ့အကြောင်းပြောပြခဲ့တယ်လို့တေဆုံးပျောက်ဆုံးသူတွေလို့ဆိုတဲ့လူနာမည်စင်းတွေလည်းလက်ခံရရှိထားကြောင်းမကြာခင်ကဘင်္ဂါလိရှိနိုင်ငံခရီးစဉ်တွင်တွေ့ရှိချက်တွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဆိုမျိုးကဒီကနေ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးထုတ်ကိုယ်စားလှယ်ကပြောဆိုလိုက်တာပါဆူလိုက်ပြုံလိုက်မြုံနှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုမမတ်မိနိုင်အောင်စီရင်နဲ့ဖြန့်ထားတာဓမ္မမဟုတ်တနက်နဲ့ပြစ်ထားတာတွေ့ရပြီးတပ်ဖြတ်မှုတွေကပုစိကောင်မြုံနဲ့ကုတားပြင်းမှာဖြစ်ပွားခဲ့တဲ့လက္ခဏာတွေ့ရကြောင်းလည်း AP သတင်းကဖော်ပြပါရယ်ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားရင်ဟင်းတွေကတော့သတင်းတိုင်းသာမှန်ခဲ့မယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုရှိအောင်စုံစမ်းစစ်ဆေးမှုတွေကိုရည်စုံရည်ပြန်လုပ်ဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါနိုင်ငံကလူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့အခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကြောင့်နိုင်ငံကအတန်းဝဲအနေနဲ့တာဝန်ရှိသူတွေကိုပေါ်ထုတ်စစ်ဆေးရေးယူနိုင်အောင်ဖိအားပေးဖို့လိုအပ်နေကြောင်းလည်းတိုက်တွန်းပြောဆိုခဲ့ပါတယ်
။မြန်မာအစိုးရထိပ်တန်းခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ရန်ကုန်မြို့ကနေအိမ်ကိုဒီနေ့အစောပိုင်းမှာပဲမိရှို့ထားတဲ့တပ်စီပလင်းနဲ့ပစ်ပေါက်တိုက်ခိုက်ခံခဲ့ရပါတယ်။ပြည်သူများလေးစားတဲ့ဒေါက်ဆန်းစုကြည်လုံခြုံရေးအတွက်စိုးရိမ်မှုတွေကြီးသွားချိန်မှာဒေါက်ဆန်းစုကြည်အနေနဲ့ကတော့ဒီတိုက်ခိုက်မှုဖြစ်တဲ့အချိန်တည်းနေပြည်တော်မှာပဲရှိနေခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရဦးစောထေကထုတ်ပြောခဲ့ပါတယ်။အမှုနဲ့ပတ်သက်လို့မတင်ငါသူတူရဲ့ပုံကိုတော့တိုက်ခိုက်မှုဖြစ်စဉ်မှာအနာဂတ်လူကလက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတွေကိုမြမအစိုးရတာဝန်ရှိသူတွေကထုတ်ပြန်ခဲ့ပြီးတန်တရားရှိသူကိုဖမ်းဆီးရမှာဝိုင်းကူပေးဖို့လည်းအများပြည်သူကိုအသိပေးတောင်းဆိုထားပါတယ်။မနေ့6ရက်နေ့ကွဲကံမှာဖြစ်တဲ့ဒီတိုက်ခိုက်မှုကြောင့်တက္ကသိုလ်ရေးသားလမ်းပေါ်ကဒေါက်ဆန်းစုကြည်အိမ်ခြံဆောင်တဲအနီးရေပိုက်မီးလောင်ကျွမ်းခဲ့ပြီးတိခိုက်တံရရသူတော့မရှိဘူးလို့ဗဟန်းမြို့နယ်ရဲမှူးဦးသိန်းဝင်းကဆိုပါတယ်။ဒါပေမဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုလုံမှုဆောင်အဖွဲ့ဝင်နဲ့ဗဟိုပြန်ချာရေးအဖွဲ့ဝင်အထွေမှုမုံရွာအောင်ရှင်ကတော့ဒေါက်ဆန်းစုကြည်အသက်အန္တရာယ်အတွက်အထူးစိုးရိမ်တတိထားရမယ့်အခြေအနေကိုရောက်နေပြီလို့အလေးနဲ့ထုတ်ပြောလိုက်ပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာတွေပေါ်တိုက်ခိုက်မှုတွေအပေါ်ပြင်းပြင်းထန်ထန်ထုတ်မပြောတာနဲ့ပတ်သက်ပြီးနိုင်ငံတကာမှာဝိုင်းဝေဖန်ခံရချိန်မှာမြန်မာစစ်အစိုးရလက်ထက်တုန်းကနှစ်ပေါင်းများစွာအခြေချုပ်ဘဝနဲ့နေခဲ့ရတဲ့သူမအိမ်ကိုအခုလိုတိုက်ခိုက်ခံရတာပါပြောခွင့်ရဦးစောထေကဒီတိုက်ခိုက်မှုကိုဘာရွေချက်နဲ့လုပ်တယ်လို့တော့မှန်းပြီးမပြောချင်ဘူးလို့ပြောလိုက်ပေမဲ့ပန်းရောင်အင်ဂျင်နဲ့ပလေကတ်ပစိုးပြာကွက်ဝတ်ထားတဲ့ဒီတန်တရားရှိချသူတူရဲ့တပ်ပုံကိုတော့သူ့ရဲ့ Facebook စာမျက်နှာပေါ်မှာတင်လာပါတယ်အခုတော့ဒေါက်ဆန်းစုကြည်နေအိမ်တဝိုက်လုံခြုံရေးတိုးမြင့်ထားပြီးတန်တရားရှိသူကိုလည်းအပူတပြင်းလိုက်ရှာနေတယ်လို့ရဲမှူးစိန်ဝင်းကထုတ်ပြောထားပါတယ
်ဗျာ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါရခြင
်းဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒုတိယကမ္ဘာစစ်တွင်ပိုလန်နိုင်ငံမှာနာဇီတွေရဲ့အစုလိုက်ပြုံးလဲတပ်ဖြတ်ခတ်မှုတွေနဲ့ပတ်သက်လို့ပိုလန်နိုင်ငံကိုထိရောက်စေမဲ့တုံ့ပြန်ပြောဆိုမှုတွေကိုအရေးယူနိုင်မဲ့ဥပဒေတည်းရဲ့ထက်လွတ်တော်ကအတည်ပြုလိုက်ပါတယ်။ပိုလန်အောက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်သက်အတည်ပြုခဲ့တဲ့ဥပဒေကိုထက်လွတ်တော်မှာဒီကနေ့ပဲထောက်ခံမဲ့59မဲ၊ကောက်ခံမဲ့23မဲနဲ့အတည်ပြုလိုက်တာပါ။ဥပဒေကိုသမ္မတကလက်မှတ်ရေးထိုးအတည်ပြုပြီးရင်တော့တရားဝင်စတင်ကျင့်သုံးနိုင်တော့မှာဖြစ်ပါတယ်။ဥပဒေသေးရပိုလန်မှာနာဇီတွေကဂျူးလူမျိုးတွေကိုတပ်ဖြတ်ခတ်မှုကိုပိုလန်နိုင်ငံကရာဇဝတ်မှုဖြစ်တုံ့ပြန်ပြောဆိုတာပိုလန်နိုင်ငံတွင်းကနာဇီလူထုအကျဉ်းစခန်းတွေကိုပိုလန်လူထုအကျဉ်းစခန်းတွေဖြစ်ပြောဆိုတာတွေကိုရာဇဝတ်မှုဖြစ်နေသတ်မှတ်မှာပါအမေရိကန်ပြည်အောင်စုကတော့ဥပဒေအတိအကျလွတ်လပ်စွာပြောဆိုခွင့်ပိုလန်နိုင်ငံနဲ့အမေရိကန်အစိုးရဆက်ဆံရေးအဖို့ထိခိုက်မှာစိုးရိမ်ရောက်ပြောဆိုခဲ့ပါတယ်ပိုလန်လူထုအကျဉ်းစခန်းဆိုတဲ့အတုံးအုံမျိုးဟာပြည်စုံမှုမရှိသလိုတင့်တော်မှုလည်းမရှိပေမဲ့လူစုလိုက်ပြုံလိုက်တန့်ဖြတ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှတ်ချက်ပေးရမှာအခက်အတတ်တွေဖြစ်လာမှာကိုစိုးရိမ်ရကြောင်းအမေရိကန်နိုင်ငံခြားဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရကပြောဆိုခဲ့တာပါအစိုးရဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကလည်းအမှန်တရားကိုလမ်းလွှဲအောင်လုပ်တာတမိုင်းကိုအစ်ပြန်ရေးတာအစုလိုက်ပြုံလိုက်တက်ဖြတ်မှုတွေကိုလက်မခံငင်းဆန်တာမျိုးကိုတော့သိခံမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ
်တောင်ကိုရီးယားနိုင်ငံမှာမကြာခင်လုံမဲ့ဆောင်းရတီအိုလံပစ်ပွဲတော်အပေါ်ချင်းချောက်မှုတစ်စုံတစ်ရာရှိမထားဘူးလို့အမေရိကန်အစိုးရကပြောလိုက်ပါတယ်2018ခုနှစ်ဆောင်းရတီအိုလံပစ်ပွဲအတွက်ပြင်ဆင်မှုတွေကိုတောင်ကိုရီးယားနိုင်ငံနဲ့နှစ်နှစ်ကြာအနီးကပ်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့အိုလံပစ်လုံခြုံရေးအတွက်ဆောင်ရွက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲရရှိသူကထုတ်ပြောလိုက်ပါတယ်။တကယ်တော့မြောက်ကိုရီးယားနဲ့နျူကလ িয়ার တင်းမာမှုတွေရှိနေပေမဲ့ဒီလ6ရက်နေ့ပျုံချမ်းမှာဖွင့်ပွဲလုံးမဲ့ဒီအိုလံပစ်ပွဲအတွက်နိုင်ငံတကာအားကစားသမားတွေဒီနေ့တောင်ကိုရီးယားကိုစာရောက်ဖို့ရှိနေချိန်မှာတောင်ကိုရီးယားဘက်ကလည်းဒီနှစ်ပွဲကိုလုံလုံခြုံခြုံနဲ့အောင်မြင်အောင်လုပ်ဖို့အပြည့်အဝတာဝန်ယူနိုင်တယ်လို့ထုတ်ပြောနေပါတယ်။ အမေရိကန်နိုင်ငံသားရဲ့အခြေခံရရှိကလည်းဒီအိုလံပစ်ပွဲအတွက်ပြီးခဲ့တဲ့တစ်ချိန်အိုလံပစ်ပွဲကအတိုင်းပဲတန်တမန်ဆိုင်ရာလုံခြုံရေးအရာရှိတရားခန့်ကိုဒီပွဲအတွက်ချတာပြီလို့ဆက်ပြောခဲ့ပါတယ်။အမေရိကန်ဝင်လက်ပြအားကစားအဖွဲ့ထဲမှာအားကစားသမားပေါင်း295ဦးပါမှာဖြစ်ပြီးအမေရိကန်နိုင်ငံဒုသမ္မတမိုက်ပင်စ်နဲ့သူ့ရဲ့စနေအပါဝင်အခြားအမေရိကန်နိုင်ငံသားပေါင်း6000ခန့်တက်ရောက်ဖို့လည်းမျှော်လင့်ထားကြပါတယ်။ဒီပွဲကိုမြောက်ကိုရီးယားကလည်းတက်ရောက်မှာဖြစ်ပါတယ်ခင်ဗျ။
ရှင်းတဲ့ဘက်မှာစတင်ချပါမယ်ဆောင်းဒီအိုလံပစ်အားကစားပွဲမှာပါဝင်မဲ့မြောက်ကိုရီးယားအားကစားသမားတွေကနောက်ဆုံးတော့ဒီကနေ့ပဲတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာပါတယ်။တာမွေအနာကုတ်အုပ်ထုပ်တွေကုန်းကြီးနဲ့တွေဝတ်ဆင်ထားတဲ့မြောက်ကိုရီးယားအားကစားသမား10ဦးပါဝင်တဲ့အားကစားအဖွဲ့ကိုတော့ရောက်ချင်းပဲကန်နွန်အိုလံပစ်ရွာကိုခေါ်ဆောင်သွားခဲ့ပါတယ်။ကိုရီးယားနိုင်ငံပူတွဲအတင်းတွေတောင်ကိုရီးယားအားကစားသမားတွေနဲ့တူလေ့ကျင့်မှုမြောက်ကိုရီးယားဟော်ကီအမျိုးသမီးအားကစားသမား12ယောက်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတောင်ကိုရီးယားကိုရောက်နေကြတာပါ။မြောက်ကိုရီးယားအားကစားသမားတွေကနောက်ဆုံးတော့ရောက်လာတဲ့နေ့မှာပဲစိုးမြို့တော်အရှိတဲ့ကီလိုမီတာ230အကွာမှာရှိတဲ့စောအစီအိုလံပစ်ပွဲကျင်းပမယ်ပျောင်ချန်းတဲ့ဂွန်နွန်အိုလံပစ်ရွာတွေမှာမြောက်ကိုရီးယားအလံတွေကိုလွှင့်ထူခဲ့ပါရယ်။ကိုရီးယားနိုင်ငံအမျိုးသားလုံခြုံရေးဥပဒေအရမြောက်ကိုရီးယားအလံကိုတော့အိုလံပစ်ရွာဖွံ့ဖွဲတင်ပပြီးနောက်တည့်ရက်နောက်ကျပြီးမှလွှင့်တင်ခဲ့တာပါ။မြောက်ကိုရီးယားအလံလွှင့်တင်ခွင့်ကိုအားကစားသမားတွေရဲ့အဆောင်တွေအားကစားရုံတွေမှာပါခွင့်ပြုလိုက်တာပါ။မြောက်ကိုရီးယားစောအစီအိုလံပစ်အားကစားပွဲကိုအားကစားအဖွဲ့ဆေးလွှတ်လို့ရောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဝင်းကနှစ်တကူမိန်ကမှမမျှော်လင့်မဲ့ပြောကြားလိုက်တဲ့အတွက်နိုင်ငံတကာရဲ့အရေးယူတန်ဆတ်မှုတွေကိုအန်တူပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဋိထိုင်တဲ့မစ္စိုင်းတုံးဆက်သတ်မှုတွေကြောင့်နိုင်ငံခြားတင်းမာနေတဲ့ဆက်ဆံရေးတွေလည်းပြေလျော့လာခဲ့ပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့သတင်းဆောင်ပါးတွေနဲ့စတင်ကြပါတယ်။ရင်ညာဒုက္ခသည်တွေထန်ဒီပြန်ရေးအချိန်မတန်သေးဘူးလို့မြန်မာပြည်ဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။တိုင်းရင်းသားလူနည်းစုတွေပေါ်အာဏာပိုင်တွေရဲ့အကြမ်းဖက်မှုတွေကလည်းဆယ်စုနှစ်ပေါင်းများစွာတည်ရှိနေသေးပဲလို့ပြောဆိုလိုက်တာပါမြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအချက်လက်စုဆောင်းခဲ့တဲ့ကုလလူအခွင့်အရေးအထူးကိုယ်စားလှယ်ရဲ့မြန်မာလူအခွင့်အရေးအခြေအနေတွေးရှိချက်တွေကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြပါမယ
်ဒီကနေ့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထာနေပြန်ရေးအချိန်မတန်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုပါတယ
် Talks of repatriation at this time are clearly premature while the government of Bangladesh made it clear to me that no refugees would be forced back to Myanmar
အခုချိန်မှာထာနေပြန်ဖို့စောလုံးပါသေးတယ်ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုအတိအကျပြန်မပို့ဘူးဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းကျွန်မကိုရှင်းရှင်းလင်းလင်းပြောပါတယ်ကိုယ်တော်ဆန္ဒနဲ့အညီဘေးကင်းလုံခြုံမှုရှိရှိလူကုန်တိတ်ခါနဲ့အညီဖြစ်ပြီးတော့အမြဲတမ်းအတည်တကြဖြစ်သွားစေမယ့်ဌာနေပြန်ရေးဖြစ်ဖို့အတွက်လုံခြုံဘေးကင်းမှုအခြေအနေတည်ကြပြီလားဆိုတဲ့အပေါ်မှာစိုးရိမ်နေပါတယ်မြန်မာနိုင်ငံကိုပြန်နိုင်မယ့်အလားအလာနဲ့ပတ်သက်လို့ဒုက္ခသည်တွေနဲ့ကျွန်မပြောဆိုကြည့်ရမှာလဲစိုးရိမ်ကြောက်ရွံ့မှုတွေရှိနေတာကိုတွေ့ရပါတယ
်ဒုက္ခသည်တွေတိုင်းရင်းလူနည်းစုတွေအနေနဲ့သူတို့ဟာဘိုးစဉ်ပေါင်းဆက်နေထိုင်ခဲ့ကြတဲ့နေရရင်းတွေကနေဖယ်ရှားခံရတယ်လို့ပြောဆိုကြပြီးအသက်အန္တရာယ်ကိုတောင်စိုးရိမ်နေကြတယ်လို့မြန်မာဆရာကုလသမဂ္ဂလူ့ခွင့်ရအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုလိုက်တာပါဘက်လိုက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရတော့တဲ့မြန်မာဆရာကုလသမဂ္ဂလူ့ခွင့်ရအထူးကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးမြန်မာလူ့အခွင့်အရေးအခြေအနေတွေကိုစူးစီးရယူခဲ့တာဖြစ်ပါတယ်။အရသာအစိုးရဟာလည်းအရင်ခေတ်တုန်းကအတိုင်းပဲလူမှုအပေါ်မှာဖိနှိပ်နေဆဲဖြစ်တယ်လို့ရန်ဟီလီကထောက်ပြပါတယ
်။ I was deeply saddened to learn that 9 Rakhine Buddhist demonstrators were killed in Burau.
ဒီကနေ့လာကမြောက်ဦးမြို့မှာဆန္ဒပြကြတဲ့ဗုဒ္ဓဘာသာဝင်ရခိုင်ကိုဦးသိဆုံးတဲ့အပေါ်အင်မတန်မှစိတ်မကောင်းဖြစ်ရတယ်လို့ဒဏ်ရာရတဲ့သူတွေကလည်းစိတ်ယုံပေါ်မှာလက်ထိတ်ခတ်ဖမ်းဆီးခဲ့တယ်ဆိုတဲ့သတင်းတွေလည်းတွေ့ရပါတယ်။ဒါဟာအင်မတန်ကိုမှရက်ဆက်ပြီးရှက်စရာလည်းကောင်းလာပါတယ်။ဒီအစီအကစားကိုရင်းနေတော့မှပဲမြောက်ဦးအုပ်ချုပ်ရေးမှူးဟောင်းကလည်းလက်ထုတ်ပြန်မှုလို့ယူဆရတဲ့တိုက်ခိုက်မှုအတွင်းသိဆုံးခဲ့ရတယ်ဆိုတာသိခဲ့ရပါတယ်။အကြမ်းဖက်မှုတွေကအကြမ်းဖက်မှုတွေကိုပဲဖြစ်စေတယ်ဆိုတဲ့ထိတ်လန့်ပွဲသတိပေးချက်လည်းဖြစ်ပါတယ်။
လူနည်းစုတိုင်းရင်းသားတွေရဲ့တောင်းဆိုချက်ကတော့ဒန်းတူညီမျှမှုရှိရေးဖြစ်ပြီးတတိပုဂ္ဂလဒန်းတူညီမျှမှုတည်းမဟုတ်ဘဲတိုင်းရင်းသားအဖြစ်အတိအမှတ်ပြုမှုကိုပါလိုလားနေတယ်လို့လည်းထောက်ပြပါတယ်။ရိုဟင်ဂျာတွေအပေါ်တိုက်ခိုက်မှုတွေအပြင်ကချင်၊ကရင်၊ရှမ်း၊ကယင်နီစတဲ့တိုင်းရင်းသားတွေအပေါ်မြန်မာတပ်မတော်ကဆဲဆုနစ်နဲ့ချီတိုက်ခိုက်နေတာမှာတချို့အဖွဲ့တွေအပေါ်ဒီကနေ့အထိတိုက်ခိုက်နေစေဖြစ်တယ်လို့လည်းထောက်ပြထားပါတယ်။တချိန်တည်းမှာပဲထိုင်းဘက်မှာခိုးလုံနေရဆဲဖြစ်တဲ့ဒုက္ခတွေတွေအတွက်အထောက်အပံ့တွေမလောက်မငှအခြေအနေနဲ့ဌာနေပြန်ရေးအခက်တွေ့နေရမှုတွေကိုလည်းတင်ပြခဲ့ပါတယ်
။ Current refugees told me that the humanitarian assistance they depend on is declining.
ကိရဒုက္ခတွေမိခိုရက်တည်နေရတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေလျှော့ချခံရတဲ့အကြောင်းကျွန်မကိုပြောကြတယ်လို့ရှမ်းဒုက္ခတွေကလည်းနိုင်ငံတကာလူရှင်တွေကအကူအညီတွေဖြတ်တောက်လိုက်တဲ့အကြောင်းကိုပြောကြပါတယ်။အဲ့တော့ဒုက္ခတွေရဲ့အနေနဲ့လုံခြုံရေးကိုစိတ်မချဖြစ်နေတဲ့ကြားကပဲလေးရရင်းတွေကိုပြန်ဖို့တွန်းအားပေးသလိုများဖြစ်နေသလားဆိုတာဆက်ဆက်စဉ်းစားစရာပါသူတို့အနေနဲ့ထိုက်ဘက်မှာစားစရာမရှိပိုင်ဟောင်းလောင်းနဲ့နေမလားနောက်တစ်ခါဒုက္ခတွေအဖြစ်ပြည်ရလွှားရမယ့်အရေးရှိနေပေမဲ့မကြေကျဲသေးတဲ့မြန်မာနိုင်ငံဘက်ကပဲပြန်မလားဆိုတာကိုဝေခွဲပြရဖြစ်နေကြပါတယ
်ရိုဟင်ဂျာတွေထန်ဒီပြန်ရေးလုပ်ငန်းစဉ်မှာတော့နိုင်ငံတကာအတိုင်းဝန်အနေနဲ့အချိန်မနှောင်းခင်မြန်မာအစိုးရကိုဖိအားပေးကြဖို့ကိုလည်းကုလလူခွင့်ရအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ
် Myanmar is keeping the world in the dark and the international community appears
ညီမတို့ရဲ့ဟာကဘာကိုအမောင်ချနေစေဖြစ်ပြီးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ကလည်းဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုဝေဖန်လို့တဲ့ဆန္ဒမရှိသလိုတွေ့နေရပါတယ်
ရိုဟင်ဂျာတိုင်းနယ်ချီထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်လူခွင့်ရအခြေအနေတွေအပါအဝင်မြန်မာနိုင်ငံတွင်လူခွင့်ရအခြေအနေတွေကိုရယူနိုင်ဖို့အတွက်လွတ်လပ်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလက်တင်ခံဖို့လိုတဲ့အကြောင်းမြန်မာကိုတိုက်တွန်းလိုက်သလိုသူ့ကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့မြန်မာအစိုးရနဲ့ပြန်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လည်းစဉ်သင့်ရှိနေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာမြန်မာဆိုင်ရာကုလလူခွင့်ရအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုသွားပါတယ်ရှင်
မဒင်ကြီးတိုင်းရဲ့စူးစီးတင်ကြားချက်ဖြစ်ပါတယ်အခုတော့ writer သတင်းတောက်တွေရဲ့တရားခွင်အခြေအနေကြည့်အောင်ပါနိုင်ငံတော်လွှတ်ဝဲချက်အဥပဒေဖောက်ပြမှုနဲ့ဖမ်းဆီးခံရတဲ့ writer သတင်းတောက်နှစ်ဦးကိုအမှခံမပေးဖို့ဒီကနေ့မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်လိုက်ပါတယ်ဖမ်းဆီးခံရစဉ်အမှုနဲ့ပတ်သက်ပြီးချင်းချောက်ဝန်ခံခိုင်းတာတွေရှိခဲ့တယ်လို့သူတို့ကနေပြီးတော့တရားရုံးမှာပြောဆိုခဲ့ပါတယ်အစိုးရဘက်ကပြောထားတဲ့လွှတ်ဝဲချက်အချက်အလက်တွေရယူမှုဆိုတာမှာလေအချက်အလက်တွေဟာပြည်သူတွေသိဖို့ဆိုပြီးတရားဝင်ထုတ်ပြန်လာတဲ့အချက်တွေသာဖြစ်နေပါတယ်ဒီသတင်းကိုတော့ VOA သတင်းနောက်မေခါကပေးပို့ထားပါတယ
်ဖမ်းဆီးခံထားရတာရက်တစ်ပတ်6ပတ်ကျော်ပြီဖြစ်တဲ့သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာအရေးကြီးတဲ့လွတ်ဝက်အထောက်ထားတွေကိုရဲနှစ်ဦးစီကရယူခဲ့တယ်လို့ရဲဘက်ကစွပ်စွဲထားပြီးအရေးယူခံထားရတာဖြစ်ပါတယ်အေးအေးယူခံထားရတဲ့သူတို့တွေအတွက်အာမခံလျှောက်ထားချက်ကိုမြောက်ပိုင်းခရိုင်တရားသူကြီးကအာမခံမပေးတဲ့အထူးဥပဒေတစ်ခုဖြစ်နေတာကြောင့်ဆိုပြီးအာမခံလျှောက်ထားမှုကိုပယ်ချလိုက်တာပါဖမ်းဆီးရတဲ့နေရာမှာရင်ဖို့ပြထားမှုအပါအဝင်ကွဲလွဲမှုတွေနဲ့ရုံးတင်စစ်ဆေးနေမှုတွေကိုတရားရုံးမှာစစ်ဆေးတွေ့ရှိတာနဲ့ပတ်သက်လို့ဖမ်းဆီးခံထားရတဲ့အချိန်မှာသူတို့ကိုစစ်ဆေးတဲ့အခြေအနေနဲ့ပတ်သက်လို့ VOA မင်းမြန်းစင်မှာသတင်းတော်ကိုအားလုံးကအခုလိုဖြေကြားခဲ့ပါတယ်
ဒီကံဒီလက်မထိုးတော့လည်းတို့အဲ့လိုမျိုးလက်မထိုးရင်နောက်အခြားပြစ်မှုတွေဆွဲမယ်ဆိုတာပြောပါတော့
ဒီနေ့ကျွန်တော်တို့ကိုဒီတရားလူပတ်ကရဲရချီလာပြီးတော့စစ်ဆေးရပေါ့နော်စစ်ဆေးတဲ့အခါကျတော့ကျွန်တော်တို့ကိုတို့တကယ်လာဖမ်းဆီးတာနဲ့တို့ဒီမှာဖြတ်ဆိုသွားတာနဲ့လုံးဝကိုစန့်ကျင်မှုရှိတယ်လို့ကျွန်တော်တို့သိပါတယ်အခုဒီနေ့လာထွက်တဲ့ရဲရချီကိုကျွန်တော်တို့အဲ့တုန်းကမမြင်ခဲ့ရပါဘူ
းလာမယ့် February 6ရက်နေ့မှာတော့ထပ်မံယုံကြည်ပေးပြီးဆက်စစ်သွားမှာဖြစ်ပါတယ်ဒီကနေ့ကြားနာစစ်ဆေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းသမားတွေအကျိုးဆောင်ဦးတန်းစောအောင်ကအခုလိုပြောပြလာတာပါ
ဒီတက်တဲ့ကျွန်တော်တို့ဒီနေ့ရဲမှုမင်းတန်းကိုဆက်တယ်သူကကျွန်တော်ကံသူတွေပြောတာတော့ရဲမှုကိုမမြင်ဘူးရှာပွေဖန်ဆီးရတယ်အောင်မပါဘူးဒါမဲ့ရှာပွေဖန်ဒီတက်တဲ့ရတော့သူကဖန်ဆီးကြတယ်ဥပ္ပံဖန်ဆီးကြပါတယ်လို့ပြောတယ်တော့မလို့သူတို့ကဒီမှာတုံးနဲ့လီလာနောက်ဆုံးမှာတောင်းချလာတယ်ဆိုတော့တော့ဒါတော့သူတို့ကရုံးတော့မတင်ရနိုင်ဘူးဒီရှာပွေပုံစံမှာမရကွဲတာနဲ့ပတ်သက်ပြီးတော့ဒါမြေတွေနဲ့ကပ်နေလို့ထဲတွင်ရေးပေးတယ်ဆိုတော့ဆက်ပေါ်ပါတယ်ဒီထိုင်မှာသူတို့များပြစ်စားခဲ့တဲ့အဲဒီမှာပါတဲ့အကြောင်းအရာတွေအားလုံးကြီးများပြီလို့သိရှိပြီးဖြစ်တဲ့အကြောင်းအရာတွေဆိုတာဥပဒေဝင်ရတယ်။နောက်တစ်ခါဒီစစ်ဘောကံသူတွေဒီဟာတွေ့တဲ့စာဆက်ရန်တွေနဲ့ဒီပြည်နယ်မှာပါတဲ့အကြောင်းအရာတွေတွေ့ရတဲ့ဆိုတော့ဟာလေအဲသူကဆက်ဆိုပါတယ်။
ကျားနာစစ်ဆေးမှုတွေမှာအစိုးရကပြောဆိုထားတဲ့လှုပ်ဝဲအချက်လက်တွေရယူမှုဆိုပြီးပုံမှန်တရားစွဲတာမှာရိုက်တာတင်းတော့နှစ်ဦးလက်ဝဲတွေ့ရှိရတဲ့ဆိုတဲ့လှုပ်ဝဲအချက်လက်တွေဟာအစိုးရဘက်ကနိုင်ငံပိုင်သတင်းစာတွေမှာတရားဝင်ထုတ်ပြန်ပေးထားပြီးဖြစ်တဲ့အချက်လက်တွေဖြစ်နေတယ်ဆိုတာကိုစစ်ဆေးတွေ့ရှိခဲ့ရတဲ့အပြင်သတင်းထောက်တွေကိုဖန်ဆီးခဲ့တဲ့ရဲမှုမင်းတပ်ကိုရို
ရှင်းပြပြီးဘာနာမန်လည်းရှင်းပြပြီးအများကြီးတွေလည်းသိအောင်ရှင်းပြပြီးဒေးဒေးလူလက်နဲ့စင်းတွေအကုန်လုံးဆက်ရှုံးနေစင်းနေရတာပညာပြီးတာကိစ္စတွေအဲလောလောဆယ်ချင်းနေဒီသတိသက်သူချက်တွေရတော့တကယ်ဖြစ်စင်နဲ့ရှင်းနေတော့ကွဲနေတာပါနော်သူတို့ဘက်ကတော့ဒါမျိုးဝကျယူဆောင်သွားတယ်ပြောတယ်ဒါပေမဲ့အဲ့လိုယူဆောင်သွားတယ်ဆိုတော့ဘယ်သူစီကယူဆောင်တယ်ဆိုတော့လည်းအကြည့်ကြကြမှာပြောနိုင်ပြီเนาะအဲ့တော့ဟိုဒီစားရဆရာနေတဲ့ပါတဲ့အကြောင်းအရာအလုံးပါလေအနာမီလိုသိရှိရတဲ့နာမှာဟိုပါပြီးသားကိစ္စတွေ
ဒီကနေ့တရက်ခွင်မှာစစ်စေးမင်းမြန်ချက်တွေအရာစစ်ဆဲချက်တွေနဲ့ပတ်သက်လို့အနာပိုင်တွေဘက်ကတက်သေးပြနိုင်တာမရှိသလိုတခြားတက်သေးတွေလည်းထပ်ပြီးတင်ထားတာတွေလည်းရှိရဲ့လို့ရှင့်နေကဆိုပါတယ်ငင်းငယ်ရဲ့လက်မှတ်မထိုးရသေးတဲ့ရခိုင်တပ်မတော် AA တို့လိုအဖွဲ့တွေရဲ့ဖုန်းနံပါတ်တွေကိုတက်သေးအဖြစ်တင်ပြလာတာရှိရဲ့လို့ရှင့်နေကဆိုပါတယ်လက်ရှိကြားနာစစ်ဆေးချိန်မှာလည်းအစိုးရကစွပ်စွဲထားတဲ့စွပ်စွဲချက်တွေပေါ်မှာတိကျတဲ့တက်သေးပြနိုင်ခြင်းမရှိတာစစ်ဆေးမှုတွေမှာလည်းကွဲလွဲမှုတွေရှိနေတာကြောင့်ပြည်ရင်းပြည်ပကတည်င်းသမားတွေလူ့အခွင့်အရေးလှုပ်ရှားသူတွေကမြမအစိုးရပေါ်မှာဝေဖန်နေကြပါတယ်ဖန်စည်းကံတည်င်းသမားတွေရဲ့မိခင်တည်င်းဌာနတစ်ခုဖြစ်တဲ့ writer ကလည်းတည်င်းသမားနှစ်ဦးကိုအာမခံမပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်အလွန်ပဲစိတ်ပြက်မိကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်ရှင
်မမေခါရဲ့တည်င်းပေးဖို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့မြောက်ဦးအုပ်ချုပ်ရေးမှူးဟောင်းတည်ဆုံးခဲ့မှုနောက်ဆုံးရတည်င်းကိုတင်ပြပါမယ်ရခိုင်ပြည်နယ်မြောက်ဦးမြို့မှာအဓိကယုံဖြစ်ပွားခဲ့ပြီးနောက်စစ်တွေမြို့ကိုတာဝန်နဲ့ရွှေပြောင်းခံရတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုဘိုမင်းတိုက်လောက်ကျန်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ရန်ကုန်မြို့ကိုရောက်ရှိနေကြတဲ့မြောက်ဦးမြို့နယ်တင်ညွရွာကဦးကျော်မြင့်နဲ့မိသားစုဝင်၄ဦးကိုတန်လျာရှိသူတွေအဖြစ်ဖမ်းဆီးလိုက်တယ်လို့ပြည်ထရေးကသတင်းထုတ်ပြန်ထားပါတယ်ဒီ၄ဦးစစ်ဆေးခံရတာနဲ့ပတ်သက်လို့ VOA သတင်းတော့မအေးမကသတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြဿနာတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တွေမြို့နယ်ကိုပြောင်းရွှေ့ခံရတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုဘိုမင်းတိုက်လောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်လို့ရန်ကုန်မှာရောက်ရှိနေတဲ့မြောက်ဦးမြို့နယ်တိန်ညိုရွာသားဦးကျော်မြင့်ခေါ်ခိုင်ကျော်ရဲ့မိသားစုဝင်၄ဦးကိုတန်တရားနဲ့ဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။သူတို့ဟာဇန်နဝါရီလ28ရက်နေ့ကတည်းကရန်ကုန်ကိုတွားရောက်ခဲ့တာကြောင့်အခင်းဖြစ်ပွားပြီးမှသူတို့မိသားစုဝင်တွေကိုနားရောက်စစ်ဆေးမှုတွေရှိခဲ့တယ်ဆိုပြီးတင်ညိုကျေးရွာအုပ်ချုပ်ရေးမှူးဦးကျော်မိုးဦးကပြောပါတယ်
။အစ်ဒီရနေ့ကရေးမှုတွေစုနေရောက်ကစကားမှုနဲ့လာမယ်တော့သူနဲ့အဆက်အသွယ်သူတို့အိမ်မှာမဲတော့သူသမီးကလည်းအဲ့ဒီအဆက်အသွယ်နဲ့ဟိုရန်ကုန်မှာရှိတဲ့ဦးကျော်မြင့်ရဲ့စကားမှုတွေကျွန်တော်တို့ပြောကြပါတယ်။အဲသူတို့ဖန်လာတဲ့တော်စီွားဆိုရင်အဲသားလေးအဲ့ဒီနေကရန်ကုန်မှာရှိတယ်သူတို့အဆက်အသွယ်ကျွန်တော်တို့တုံးစီတင်ရင်းနဲ့ငါပြောကြတော့သားလေးရံကမှာရှိတယ်သူရဲ့ရွှေရွှေမလေးရံကမှာရှိတယ်သူလေးရံကမှာရှိတယ်တော့ဒီမှာတင်ရစကမ်းမပါဝင်ပါမြို့နေဟိုရင်းမှုပါပါဝင်သူတို့နဲ့ပြောကြပါတယ်အမရေဟောသူတို့ကဟိုတနင်္လာနေ့ကဆိုတော့သူတို့ပြန်တော့တယ်ဆိုတော့သူမစစ်ရှိကြမှာလားမသိဘူးပြန်ပါတော့တာဟိုအမရေအဲဟိုတင်ရမမနေတာပါအမရေဟိုအဲ့ဒီနေသူတို့ရံကပါတော့ဒီမှာတမင်းယောက်ရှိတယ်လေအဲတမင်းအကြီးရယ်တမင်းအလိုက်ရယ်တင်ရမပဲရှိတယ်အမရေ
မြောက်မြို့နယ်အုပ်ချုပ်ရေးမှူးဟောင်းတည်ဆုံးခဲ့ပြီးတဲ့နောက်သူစည်းလာတဲ့ကားဟာထပ်မံမီးရှို့ခံခဲ့ရတာပါဇန်နဝါရီလ31ရက်နေ့ကတော့ပြည်ထရေးရဲ့ထုတ်ပြန်ချက်အရသူ့ကိုတပ်ဖြတ်ခဲ့သူတွေကိုလူတက်မှုပါဝင်ပုံမှန်3ခုနဲ့အမှုဖွင့်လာတယ်လို့ဆိုပါတယ်ဦးပပိုမင်းတိုက်တည်ဆုံးခဲ့ပြီးတဲ့နောက်တည်ဆုံးသူစည်းလာတဲ့ကားပေါ်မှာတယ်လီဖုန်း၄လုံးလောက်တွေ့ရှိခဲ့ပြီးသူနဲ့အတူကားစီးလာသူတွေရှိနိုင်တယ်ဆိုပြီးဒေသခံတွေကတန်လျာရှိနေကြတာပါဒီနောက်မှာတော့လူတက်မှုဖြစ်ပြီးမှအလောင်းကိုရဲတွေစစ်ဆေးပြီးတဲဆောင်သွားတဲ့အချိန်မှာပဲတက်တေကန်ဖြစ်တဲ့ကားကိုမီးရှို့မှုထပ်ဖြစ်ခဲ့ပါတယ်။တေဆုံးသူနဲ့အတူဘသူတွေပါလာတယ်လဲကားကိုဘသူတွေမီးရှို့ကြတယ်လဲဆိုတဲ့အဖြေကိုတော့စုံစမ်းလို့မရသေးပါဘူး။ဒါပေမဲ့ဖေဖော်ဝါရီလ1ရက်နေ့မှာတော့တက်ပြတ်မှုနဲ့ပတ်သက်လို့တန်ရရှိသူ၄ဦးကိုဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးပြည်ထရေးကသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်လွှတ်တော်ကဇန်နဝါရီလ29ရက်နေ့မှာဖွဲ့စည်းခဲ့ပြီးတလအတွင်းစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့သတင်းတွေထွက်ပေါ်ပြီးမှပဲမြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအခုလိုလုတ်ကြံတက်ဖြတ်ခံခဲ့ရတာဖြစ်ပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတော့မအေးမှဖြစ်ပါတယ်ခင်ဗျာ မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကဘယ်လိုရှိပါသလဲ။အရင်နှစ်တွေကတည်းကစာရင်အလို့အကံအခွင့်လန်းပိုများလာတယ်ဆိုပေမဲ့အခြေခံထုတ်ကုန်အားနဲ့တာငွေကြေးဖောင်းပတာတွေကြောင့်ကုန်စည်နှုန်းကြီးမြင့်မှုဟာအခြေခံလူတန်းစားကြားမှာရင်ဆိုင်ရတဲ့အကြီးမားဆုံးပြဿနာဖြစ်လာပါတယ်။ဒါကိုလူလူအခက်ခဲဟာဒီ NLD အစိုးရရဲ့မခိုင်မာတဲ့စီးပွားရေးမူဝါဒတွေကြောင့်လို့ပညာရှင်တချို့ကသုံးသပ်ထောက်ပြကြပါတယ်။လူလူကြားလက်ရှိရင်ဆိုင်ရတဲ့စီးပွားရေးအကျပ်တဲ့အခြေအနေတွေကိုတော့မတ်မီခါကစူးစီးတင်ပြထားပါတယ်
။ဒီမိုကရေစီအရှိန်ယူကာဆနိုင်ငံတစ်ခုအနေနဲ့အသေးစားအလက်စားလုပ်ငန်းတွေတိုးချဲ့လုပ်ကိုင်နိုင်ဖို့အလုပ်ကိုင်အခွင့်အလမ်းတွေရရှိအောင်စွမ်းဆောင်ပေးနိုင်ဖို့အပြင်တဦးချင်းဝင်ငွေတိုးတက်အောင်ဆောင်ရွက်ဖို့အစိုးရဘက်ကကြီးမန်းထားခဲ့ပေမဲ့နိုင်ငံရေးခြေအနေနဲ့မူဝါဒတွေကြောင့်ခရီးမပေါက်နိုင်ဖြစ်နေတာပါဘလို့အခြေအနေကြောင့်ပဲဆိုဆိုကြီးမြင့်လာတဲ့ကုန်စည်နှုန်းတန်ကိုတော့အခြေခံလူတန်းစားတွေကမလွဲမရှောင်သာခံနေရတာပါလူတွေဝင်ငွေနဲ့တော့ဈေးရောင်းမကောင်းကြောင်းစံပြဈေးမှာတတိရောင်းနေတဲ့ဒေါ်အောင်ကပြောပါတယ
်ရောင်းဝယ်သူကရောင်းကောင်းမှလည်းပဲအရင်ပြန်ရမှာပေါ့နောက်မကောင်းတဲ့ခါကျတော့အရင်ပြန်နေရတာစိတ်မပြေဘူးပေါ့
ကုန်စည်နှုန်းတက်လာတာဟာအမဲလို့ဖြစ်နေတာမို့အလိုက်တဲ့နေထိုင်စားတောက်နိုင်ဖို့ကိုနီးလန်းနဲ့ကိုစူးစမ်းနေရတယ်လို့နေကနေရန်ကုန်ကိုဈေးလာရောက်တဲ့ကိုဖြိုးမင်းပိုင်ကဆိုပါတယ
်ကုန်စည်နှုန်းတက်တာတော့တိုင်းတာရေမြင့်ကြာမြင့်ဆိုတယ်လို့ကျွန်တော်တို့ကတော့ထည့်မတွက်ပါဘူးရေမြင့်ကြာမြင့်မဲ့ကုန်စည်နှုန်းတက်လည်းတက်ငကိုတို့ကလည်းကုန်စည်နှုန်းကကျတော့လည်းဒီတခြားပစ္စည်းကလည်းကျတာပဲကိုပစ္စည်းကလည်းအခုကုန်စည်နှုန်းတက်တော့လည်းကိုပစ္စည်းကလည်းတက်တာပဲအဲကြတော့ရေမြင့်ကြာမြင့်ဆိုတဲ့သဘောဘယ်ဘဝဘယ်ခြေနေဘယ်အစိုးရလက်ထက်ပဲဖြစ်ဖြစ်အဲကျွန်တော်တို့ကတော့အင်းစီစီပဲကျွန်တော်တို့အမြင်ကတော့ရေမြင့်ကြာမြင့်လို့ပဲကျွန်တော်တို့ကယူဆတာပေါ့
အစိုးရတက်တန်းနှစ်နှစ်ကျော်ကာလရှိလာတဲ့အချိန်မှာစီးပွားရေးအနေမှန်ရောက်နေတာကအစိုးရရဲ့မူဝါဒရေးရာအားနည်းချက်ကြောင့်လို့ပြည်သူ့လွတ်တော်ငွေစည်းကော်မတီဝင်ဟောင်းဒေါက်တင်ရွယ်ဦးကတော့တုံ့တက်လိုက်ပါတယ
်အဲဒီ policy ရှိရမယ်နံပါတ်1ဒါမှလည်းကဒီ policy နဲ့ပတ်သက်လို့ဘယ်လိုလုပ်ကြမလဲဆို strategy ရှိရမယ်။ဟိုက CY policy ဆက်ရချက်ဆိုရင်ဒီဘူးကဆန်နေရော။ဆန်တော့ဘယ်သူကဘာလုပ်လို့ဘာကြံမှမသိဘူးဖြစ်တော့။ဒီ strategy မရှိဘူး။မရှိတဲ့အခါကျတော့အခုဟို F နဲ့ကလည်းမဝင်ဘူး။ငံကြားရင်းမြှုပ်တာမဝင်ဘူး။အဲဗမာပြည်မှာလည်းလူရဲ့ချက်တဲ့အခါစုဆောင်မှုမရှိဘူး။အဲရင်းနှီးမြှုပ်တာဆိုတော့ပိုပြော့ဝေးသွားတဲ့အခြေအနေဖြစ်တယ်။ဖြစ်တော့ဒီ CY လုပ်ငန်းတွေကမကောင်းတဲ့အခါကျလူရဲ့အလုပ်ကိုင်းမှလည်းပိုရှားသွားတာ။အဲတော့ဈေးကွက်နဲ့ဒီမိုကရေစီဆိုတာပြောလို့ရှိရင်အဝေးကြီးပဲ။
ငွေကြေးဖောင်းပွားမှုတွေ၊ကုန်စည်နှုန်းကြီးမြင့်မှုတွေ၊အခြေခံလုခလစာတက်မှတ်ရေးအငင်းပွားမှုတွေနဲ့ရင်းနှီးမြှုပ်နှံမှုနှေးကွေးခြင်းဟာအစိုးရတည်းရဲ့စီးပွားရေးမူဝါဒတွေရဲ့အာဏာချက်ကြောင့်လို့ဒေါက်တင်ရွယ်ဦးကတော့ထောက်ပြဝေဖန်ခဲ့ပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေတိုးတက်လာဖို့အတွက်နိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ထားတဲ့မြန်မာကုမ္ပဏီများအဥပဒေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းလိုက်ပေမဲ့အကောင့်ထည့်ဖော်ဖို့နဲ့အောင်မြင်ဖို့ကတော့အချိန်ယူရအောင်ပါပါ။အခြေခံလုခလစာနှုံတာတတ်မှတ်နိုင်ရေးကလည်းအလုတ်သမားတွေတောင်းဆိုတဲ့လုခလစာကိုအလုတ်ရှင်ကပေးနိုင်ရေးအခက်အခဲတွေဖြစ်နေတာမို့သဘောထားကွဲလွဲမှုတွေရှိနေပြီးအလုတ်သမားတွေရဲ့ဆန္ဒဖော်ထုတ်တာတွေနဲ့ရင်ဆိုင်နေရသေးပါရခိုင်ပြည်နယ်ကပြိပခစိုးရိမ်မှုတွေနဲ့စီးပွားရေးမူဝါဒမတည်ငြိမ်မှုတွေကြောင့်မြမစီးပွားရေးတိုးတက်မှုနှေးကွေးပေမဲ့လာမယ့်နှစ်တွေအတွင်းအချိန်ကောင်းလာလိမ့်မယ်လို့ Oxford Business Group လို့စီးပွားရေးလေ့လာသုံးသပ်တဲ့အဖွဲ့တွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်းစီးပွားရေးမူဝါဒတည်ငြိမ်ဖို့နဲ့ရင်းနှီးမြှုပ်နှံမှုတိုးတက်လာဖို့တဦးချင်းဝင်ငွေပုံမှုတိုးတက်လာရင်းနဲ့ကုန်စည်နှုန်းကျဆင်းရေးအတွက်ကတော့အစိုးရရဲ့စီးပွားရေးဆိုင်ရာကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်နေအောင်ပါပါ
။ကုန်စည်နှုန်းကျအောင်တော့မအားလို့ဆုတောင်းပါတယ်ဒီမှာလေးကုန်စည်နှုန်းကျပါစေလို့ဒါပါပဲ။
ရန်ကုန်မြို့ပြည်သူလူထုရဲ့ကြော်ကြားချက်တွေဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းတော်တွေဖြစ်ကြတဲ့မမ်မီခါနဲ့ကိုစီသူတို့စူးစီးမေးမြန်းတင်ပြခဲ့တာပါ VOA အမေရိကန်တန်ကကြာသာပရိနိညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ VOA ကထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာအခုပဲနားဆင်ကြည့်လိုက်ပါ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့ဂျာတာပရီနေညဘက်အစီအစဉ်တွေကိုည10:00အထိလိုင်းဒီမီတာ1925 32တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တိုင်းသားတွေကတော်လှန်မလားပုံကံမလားစန့်ကျင်မလားခွဲထွက်မလားဆိုတဲ့အမြင်မျိုးနဲ့ပဲတိုင်းသားကောင်းဆောင်တွေကိုမြင်ကြမယ်ရှိကြမယ်ဖမ်းကြမယ်သိကြမယ်ဆိုရင်ဒီပြဿနာဘယ်တော့မှလည်းရှင်းသွားမှာမဟုတ်ဘူ
းတော်ကိုနောက်ပိုင်းမှာပြည်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျအခုတော့ဂျမ်းမာရေးကဏ္ဍအဆက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ငလျင်တန်အန်ဒီရဲ့ရှော့ချနိုင်ရေးအကြောင်းကိုဂျမ်းမာရေးနဲ့ဆက်ဆက်တင်ပြထားပါတယ်မကြာခင်ခင်ကမြန်မာနိုင်ငံမှာငလျင်ခက်ဆစ်စိတ်လှုပ်ခဲ့ပြီးငလျင်ကျွမ်းကျင်သူတွေကလည်းနောက်ထပ်ငလျင်ကြီးတွေလှုပ်ကောင်းလှုပ်လာနိုင်တယ်လို့သတိပေးနေတာကြောင့်ဖြစ်လာလို့ရှိရင်ထိခိုက်ဒဏ်ရာရသက်သာမှုရှိအောင်ကြိုတင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကူဆရာဝန်ဖြစ်တဲ့ဒေါက်တာမြည်ဦးကိုမေးမြန်းပြီးကိုဝင်းမြင့်ကတင်ပြထားပါတယ်
ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာမကြာခင်ကမြန်မာနိုင်ငံမှာငလျင်လှုပ်တာတွေကဒီဖြူးမြို့နာကနေစပြီးတော့ဒီရန်ကုန်ပါဝင်ချင်းပြည်နယ်နဲ့ရှမ်းပြည်နယ်ကမြို့တချို့မှာပါဒီငလျင်တန်းကိုအချိန်ချင်းပေါ့ဆရာနော်အနေနဲ့များဆိုလို့ခန်းစားခဲ့ရတဲ့အတွက်နောက်ထပ်လည်းဒီငလျင်တွေလှုပ်လာမလားဆိုပြီးတော့ပေါ့နော်စိုးရင်ချက်တွေရှိနေကြပါတယ်ဆရာအဲ့ဒီခါကျတော့အဓိကတော့ဒီဖြစ်လာခဲ့လို့ရှိရင်ထိခိုက်တာတွေဒဏ်ရာရတာတွေပေါ့နော်သက်သာအောင်ဒီဘာရီဆောင်ရယ်ဆောင်ရယ်ရှိလဲပေါ့ဆရာ
အခုရက်ပိုင်းမှာခက်ဖစ်စစ်ကလေးပေါ့နော်ငလင်းတွေလှုပ်တော့လူတွေကြောက်တယ်ဒါကအခုငလင်းမညာစင်နေရတယ်ဟောတာငလင်းအကြီးကြီးလှုပ်မယ်ဆိုပြီးတော့လဲသတိပေးထားရရှိရပါနော်ခက်တာကဘယ်တော့ဘယ်ချိန်သတိကြလှုပ်မလဲဆိုတာကယနေ့ကဘာမှာသတိကြတွက်လို့မရသေးဘူးပေါ့နေရာသေးတော့လူတိုင်းကတော့ဘယ်လိုများဖြစ်လာမလဲပေါ့အထူးသဖြင့်မြို့ပေါ်မှာနေရတဲ့လူတွေတိုက်အမြင့်နေမှာနေရတဲ့လူတွေကြောက်လန့်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ရန်ကုန်မှာဆွေးနွေးအများစုကဒီတိုက်အမြင့်နေပေါ်မှာဆရာကပြောသလိုပေါ့နော်နေတော့ပို့စိုးရင်ကြတဲ့ခါကျတော့သူတို့ကိုဆရာဘယ်လိုအကြံပေးကြလဲဆရာ
တကယ်လို့ငလင်းနှုတ်လာပြီဆိုလို့ရှိရင်လူတိုင်းလူတိုင်းကအထက်မြင့်မှာနေတဲ့အထူးသဖြင့်မြို့ပေါ်နေတဲ့လူတွေကကြောက်လန့်ပြီးတော့ခါလဲအရာအပြင်ကိုဆင်းပြီးတော့လမ်းပေါ်ထွက်ကြတာပေါ့တကယ်တမ်းတော့အဲ့လိုမျိုးမပြုတ်မှာဘူးဆိုတာမျိုးကိုငလင်းပညာရှင်တွေနဲ့အပျက်စီးတွေရဲ့အတွေ့အကြုံကလို့ပြောထားတယ်။ဘာကြောင့်လဲဆိုလို့ချင်းဒီလိုအစာအုပ်တွေဟာသူတို့ reinforce concrete ဆိုတာတန်ကြောင်းတွေတန်ကူးတွေနဲ့လုပ်ပြီးတော့ဆောက်ရတာလေ။အဲ့တော့ဒီအစာအုပ်တစ်ခုလုံးမြေမှာပြိုလဲသွားလောက်အောင်မဖြစ်ဘူး။ဘာကြောင့်လဲဆိုတန်ကြောင်းတွေရှိတာပေါ့။အဲ့တော့မျက်နှာကျက်ပြိုကျတာမျိုးတွေဖုတ်ဖက်နေရန်ပဲ့ထွက်တာမျိုးတွေဖြစ်နေတာပေါ့။ဒါကြောင့်လှုပ်တိုင်းဟိုအပေါ်ထက်မှနေရလို့ခုနှစ်ထက်မှနေရလို့၆ထက်မှနေရလို့ကြောက်လန့်ပြီးတော့အတင်းဆင်းပြေးကြတာ။အဲ့လိုမျိုးတွေကလူတွေကြက်သိပ်ပြီးတော့ပူတော်မှအန္တရာယ်ရှိသွားနေတာပေါ့နော်။အဲ့ဒီတော့ငလင်လုံးရင်ဘယ်လိုနေရမလဲဆိုတော့အဓိကကိုရှိရနေမှာအိမ်ထဲမှာဆိုရှိရနေမှာပဲနေ။များတကာလက်မှတ်ထားတော့ drop ဆိုတာဝှက်ချလိုက်ပါဆိုတာပေါ့နော်။အရင်ဆုံးကျွန်တော်က lever ထောက်လိုက်တာပေါ့။မတက်ရက်ဒီကနေမူးပြီးတော့လဲသွားမှလည်းစားရင်ငလင်ကြောက်မှုပဲနဲ့ကိုယ်ရုပ်တရက်မူးမှုပြီးလဲသွားတာမှကိုမှအန်ပူပြီးတော့အထိုင်အားရသွားနိုင်တယ်။အဲ့တော့ပြီးတော့ကျွန်တော်က cover အကာကွယ်နေရာပေါ့ကသဘွေးအောက်တို့စာကြည့်သဘွေးအောက်တို့ဘာတို့ကိုကျွန်တော် lever ထောက်ယူမှရမှာ။အဲ့ဒီအမှဝင်ပြီးတော့ဒီလက်ကညာဘက်လက်တစ်ဖက်ရဲ့ဒုံးမျိုးဝေဘက်လက်တစ်ဖက်ကဦးကောင်းရဲ့နောက်စီပုံမှာလက်ကတင်ထားတန်းတစ်ဖက်ကနေပြီးတော့ hole ပေါ့ဒီစကရင်တိုင်လို့မျိုးချင်းသဘွဲတိုင်ပေါ့နော်ကင်ထားပေါ့တဲ drop ပြီးတော့မှ cover ပြီးတော့မှ hole ပေါ့နော်အဲ့ဒါမျိုးကဝှက်ချလိုက်ပါပြီးတော့မှဘူးနာသဘွဲအောက်ကိုလက်ထွားသွားပြီးသွားပါပြီးတော့မှတိုင်ကိုကင်ထားပါဆိုတာဘာကြောင့်အဲ့လိုပြောရလဲဆိုတော့ခုနအုပ်တွေပါလေပြိုကျလာတယ်ဒါရီအယိုးတွေကွဲပြီးတော့ခါးကောင်းတွေကွဲပြီးတော့ဖြစ်သွားနိုင်တော့ဒါလေးကအနည်းဆုံးဒါကိုကာထိုင်တာပြီးတော့တစ်ခါကျအုပ်တွေပါလေပြီလာတဲ့ခါကျတော့လေကျွန်တော်ဒါအပိတက်တာပေါ့နော်ဟောလူကြီးတွေကြရတဲ့ဆိုတာဒီအယိုးတွေကွဲကုန်လို့ကိုအင်္ဂါဝေးကြီးကိုပြီထားတယ်အစာကြီးကိုပြီထားတယ်ထောက်ကက်ကိုပြီထားတယ်အတွင်းအင်္ဂါတွေကြီမှပြီးတော့တည်ရတာမျိုးရှိတယ်အဲ့ဒါက
ဟုတ်ကဲ့ဆရာဒီသဘွဲအပြင်တခြားဘာတွေတုံနိုင်နေလဲဆရာတင်တယ်မှာဆိုရင်လေ
အဲ့တော့ကျွန်တော်အများစုကတော့သဘွဲမရှိဘူးဆိုရင်တော့နေရန်တစ်ခုနားပေါ့တတ်ပေါ့နော်ဒီကလေးများကြိုကျလာကြလို့ရှိရင်သူကဘေးမှာရိုင်ပြီးတော့နေရန်ကိုထိပြီးတော့ကိုယ်ကိုထိတာတက်တာနေတာပေါ့ဗျာအဲ့တော့ဆိုတော့ကသူတို့ triangle of light ဆိုတာသိတယ်ဒါကလည်းကိုကဒီနေရန်ကြီးတစ်ခုနားမှာကတ်နေခြင်းအပြင်နေရန်ကကိုယ်ရဲ့ဒီမှတ်နေတယ် ပြောကြလာမယ့်ဥစ္စာတစ်စောင်းဆိုသူတင်တယ်အောင်သွားတိုက်မယ်ဆိုရှင်သတိကံလေးတို့ဖြစ်ပြီးကိုကအောက်မှာလွတ်နေတယ်ပေါ့ဗျာအဲဒါကြောင့်ကျွန်တော်တို့ကခရင်ပေါ်မှာရှိရဲဆိုလို့ရှင်ခရင်ဘေးကိုဆင်းလိုက်ပြီးတော့ခုနကလည်းဝတ်နေလိုက်အဲဒါဆိုရှင်တစ်ခုခုကကြာနေခရင်ကိုဆိုင်ရကိုကအောက်မှာဘိုးကလေးအောက်ကိုထီးမိုးလေးလို့ကြောက်သွားနိုင်တယ်ပေါ့ဗျာအဲ့လိုမျိုးပြောကြတာအဲဒါဆိုတ ဒီကမာကြီးဆိုလို့ရှိရင်ဒီကမာကြီးပြိုကြသွားရင်ကွာအထက်မှာတိတ်နေနေတယ်ဆိုတော့ကဒီကမာကြီးအပြင်ကိုထွက်လိုက်ပါပေါ့နော်ပြောလျက်စစ်ခလုတ်တွေပန်ကားတွေပေါ့အပေါ်တွဲလေးတွဲလေးကြာနေမယ်နေရာတွေအောက်မှာမနေပါနဲ့ဒီတွဲလေးကြာပြုတ်ကြလာတယ်ဆိုတော့စောက်စင်ပေါ့ဗျာစောက်ပြီးတော့ပေါ့စောက်လှုပ်ရတာစောက်တော့ဟုတ်ပြုတ်ကြလာမယ်
ဒီဝတ်ပစ္စည်းတွေတော့ကျွန်တော်ပန်ကားကြီးကြီးပေါ့ကမင်းကြီးကပြောကြလာနိုင်တယ်အဲ့ညာကိုဝေးရှောင်းမှာပေါ့ကက်စစ်ခလုတ်တွေကက်စစ်မီးပေါ်တော့ကက်အိုးတွေပေါ့အိမ်ထဲမှာရှိတဲ့ကက်အိုးတွေမှလည်းလှုပ်တာနဲ့ကဆိုကလဲပြီးပောက်ကွဲတာနဲ့မိထားလောင်းနဲ့ကိုယ်လည်းထိခိုက်နေတာဒါမျိုးတွေလည်းဝေးဝေးလာပဲ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီအိမ်ထဲမှာမဟုတ်ဘဲနဲ
တာမြေချောင်းတွေနဲ့ဝေးရငလင်းတွေချောင်းမြစ်တွေကျသွားတာတောင်တွေထွန်းလာတာမျိုးတွေပြီးတောင်တွေပေါက်ကွဲလာတာရှိတယ်ငကပွတ်အိုင်တွေငကကောင်းပူပြီးပေါ်ကြလာပြီအဲ့လိုမျိုးနေရာတွေပေါ့ဗျာဟိုအမြန်ဆုံးထွက်ခွာမယ်လိုင်ကောင်းနဲ့ရောက်နေလိုင်ကောင်းနဲ့အမြန်ဆုံးထွက်ခွာပါပေါ့နော်ဓာတ်တင်အောင်မှနေရာစစ်တင်အောင်မှနေရာကိုအတွက်အနေနဲ့များတယ်အဲ့တော့နမ်းမပေါ်မှာအေးစိနေတာကုနာလို့ဝစ်ထားလိုက်ပါလေးဘက်ထားပြီးတော့ကအွယ်တခေါက်အဖို့ဝင်မှဆိုတာမျိုးတော့နေနေလိုက်နာမှာပေါ့နော်နမ်းမပေါ်မှာဒီမတ်တက်ကြီးကနေမှာစားမဟုတ်ရိုင်ပြီးတော့မူပြီးလင်းသွားလို့ပဲဝစ်ထားလာတဲ့တို့ချက
်ဟုတ်ကဲ့ဆရာကလင်းတန်ဖြစ်ပြီးပြီးချင်းမှာရောဘာတွေဆက်လုပ်တယ်လဲဆရာကြီ
း After shock လို့ခေါ်တဲ့နောက်ထပ်ကလင်းသေးလေးလုပ်နိုင်တယ်လို့ဆူနာမီလှိုင်းနေနော်မြေချောင်းတွေကြီးရဲ့နေရာတွေမှာလှိုင်းနေပြီ20 30အဲ့လိုတက်လာနိုင်တယ်ဒါတွေကလည်းအန္တရာယ်ရှိတာပေါ့နော်အဲ့တော့အဲ့ဒီခင်ရမျိုးရတူတော့ဒီကောင်မီတိုင်းကဘယ်ချိန်ထလာမှာမသိဘူးအဲ့ဒါအရင်များဆိုတော့ရွှေပြောင်းမှုကျတာမှာဆိုအဲ့မိကြောင်မမိရောဘူးလေကျွန်တော်ဟယ်လီကော်ပတာနဲ့ဆွဲတာတော့မှအဲ့ဒီတော့မျောသွားတဲ့အဆင်တွေရှိတယ်အောက်ကျွန်တော်အပြည့်အစည်းတွေပေါ့နော်ဆိုတော့ပျက်စီးကြတယ်မှာဆိုတာပြိနေဆိုရပါလို့ခုနအုပ်ပုံကြီးကြီးကမှပြိနေတယ်အဲအဓိကဖုံမှုံနေတဲ့မှုံနေကြောင့်လူကအသက်လမ်းကြောင်းတွေမှာပိတ်ဆို့ပြီးတော့တည်သွားနိုင်တယ်လေအဲကဲသေးအဖွဲမလာခင်အဲ့တော့ကိုအင်းကြီးပဲဖြစ်ဖြစ်လက်ကင်မှာလည်းဖြစ်ဖြစ်နှာခေါင်းတွေအုပ်ထားမှာပေါ့နော်အဲ့တော့អော်ខော်လိုက်လို့ရှိရင်တော့မှကိုကိုအတွက်လည်းအားလည်းမရှိတော့ဘူးဟိုရဲ့အတန်တွေကြောင့်ဒီဟော်ရတဲ့ကြောင့်ဘေးမှာကြီးရဲ့ဖုံတွေဝင်ပြီးတော့အသက်လမ်းကြောင်းတွေပိတ်ဆို့နိုင်တယ်ဒီလိုမျိုးလုပ်နေကြတယ်ဆိုရှင်ဒီကအုတ်ခဲလေးကိုတောက်တာမျိုးတွေစံပိုက်ကလေးတွေ့ရစံပိုက်ကလေးကိုအတန်ပေးတာမျိုးတွေအပြင်ကလူတွေအတန်ကြားပါပေါ့နော်အဲ့လိုမျိုးတောက်တော့တောက်တော့အတန်တစ်ခုကိုပေးတာကိုကအပြင်ကဲသေးအဖွဲ့ကိုတည်သွားနိုင်တယ
်ဟုတ်ကဲ့ဆရာကြီး
အဲ့တော့
နောက်တစ်ခုကငလီမတိုင်ခင်မှာရောဆရာကြီးဘာတွေချိုပြီးတော့ကျင်ထားတယ်လ
ဲစင်တွေအစာအုပ်စင်တွေမပြိုကျအောင်တိတ်တိတ်တွေနဲ့ပတ်ပြီးစီးထားတာမျိုးစင်တွေကြီးတယ်ငနေချက်တွေပါဆိုခိုင်မအောင်လိုက်စစ်ဆေးထားရမယ်ပန်းကားတွေစစ်ထားရမယ် gas oil ဆိုမယိုစိတ်အောင်ညက်စစ်တဲ့ဂျူးတွေကနေပြီးတော့အထုကြတာတွေဖြစ်အောင်အကုန်လုံးဒါချိုတင်ထားရမယ်ဒီပြင်ဒီစာအုပ်တွေကိုကစစ်ဆေးအဖွဲ့နဲ့ reinforce concrete နဲ့တကယ်ပဲငနေချက်တွေကိုကြံကင်းနေပေါ့အထက်တိုင်းထက်တိုင်းမှာအလိုထားရလားပေါ့ဒီစခွဲတွေနေရာတွေခိုးအောင်မယ့်နေရာတွေချူချာထားရမယ်ဒီနေရာစိတ်ကမှန်ကွင်းထားတဲ့ဟိုပရင်းပေါင်တာမဟုတ်ဘူးနေရာလေးဒီလိုမျိုးလေးနေရာစီးဟွားတွေချူတင်ပြီးစုထားတာပဲစီးဘယ်လိုသွားမလဲတန်ရန်ရလို့ရှိရင်သွေးချွတ်ရင်ဘာလို့လုပ်မလဲအဲ့ဒါမျိုးတွေပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဦးမင်းစီစဉ်တင်ဆက်တဲ့ဂျမိုင်းကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပါ2010ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းပါလီမန်လွှတ်တော်စနစ်ကျင်းသုံးလာပုံအကြောင်းပြင်သစ်ပညာရှင်တို့ရေးသားပြည့်စုံထားတဲ့စာရန်ကိုဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ
်မြန်မာပြည်မှာစစ်အာဏာရှင်စနစ်အနှစ်20ကျော်အုပ်စိုးပြီးတဲ့အခါမှာစစ်တပ်ကိုယ်စားလှယ်နဲ့အရတားကိုယ်စားလှယ်ပူးတွဲထားတဲ့လွတ်တော်စနစ်ကိုကျင့်သုံးနေပါတယ်။အရတားကိုယ်စားလှယ်တင်မြှောက်ဖို့အတွက်2010နဲ့2015မှာအထွေထွေရွေးကောက်ပွဲကျင်းပပြီး2012နဲ့2019မှာကြားပြရွေးကောက်ပွဲကြီးကျင်းပပါတယ်။ပထမအကြိမ်လွတ်တော်ကိုကျန်းဖို့ပါတီခေါင်းဆောင်ပြီးဒုတိယအကြိမ်လွတ်တော်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပါတယ်။ပထမအကြိမ်လွတ်တော်ကိုလေ့လာတဲ့စာရန်းကိုပြင်သစ်ပညာရှင်ဒေါက်တာရေနော့ဒ်အီဂါတူက2014မှာထုတ်ဝေပြုပါတယ်။ကိုယ်စားလှယ်တွေရဲ့ပညာအဆင့်အတန်းကိုအဓိကထားလေ့လာပါတယ်။မြန်မာပြည်မှာပါလီမန်လွှတ်တော်စနစ်တိုးတက်လာပုံကိုရေနော့ဒ်အီဂါတူကပဲလွန်ခဲ့တဲ့မေလမှာစာရန်းတစ်စောင်ထုတ်ပြန်ပါတယ်။ Asia Foundation top of Muya Yupi, Yere Saran Pipare. Sibu Hau Amyazum Pawine Champo Padi Tizure, Pasama Achain Luto Mayo, NLD Tizure, Dutia Achain Luto Mayo, Ubri Piu Nimakabe, Ocho Ye Tanaye, Lopu Kaimungu, Sisipi Wenji Tanari, Budget Tonje Ku Chatta Dariba, Lola Vare.
ဒါပေမဲ့ဒီလိုလုပ်ရုံနဲ့လွတ်တော်ဟာအရေးပါလာပြီလို့မပြောနိုင်သေးပါဘူး။လမ်းမှန်ကိုသွားနေပေမဲ့ဥပဒေပြုလွတ်တော်ရဲ့အခန်းကဏ္ဍကိုအပြည့်အဝသုံးနိုင်မှုအများကြီးလိုပါသေးတယ်။နှစ်ပေါင်းများစွာဆစ်အာနာရှင်စနစ်ကြီးစိုးပြီးအမိန့်နာခံတဲ့စစ်ဘိုလ်တွေနိုင်ငံရေးလုပ်နေတာကြောင့်လွတ်တော်နှစ်ခုစလုံးမှာအားနည်းချက်တွေရှိနေပါတယ်။အစိုးရအုပ်ချုပ်ရေးရန်ရာနဲ့ရောစစ်တပ်န
ွေးမရှိလို့ပြန်ပြင်ရတာတွေလည်းရှိပါတယ်။ NLD အဖွဲ့ချုပ်ကြီးဆိုတဲ့ဒုတိယအကြိမ်လွှတ်တော်ကို2016ဖေဖော်ဝါရီလမှာကျင်းပတော့ပြည်သူ့ဆက်ဆံရေးကိုဦးစားပေးလာပေမဲ့လွှတ်တော်မှာမဆွေးနွေးတာတွေရှိလာပါတယ
်။အစိုးရကိုအသေးအချာစောင့်ကြည့်ရမယ့်တာဝန်ရှိတယ်ဆိုတာကိုသက်တော်ကိုယ်စားလှယ်တွေနားမလည်ကြတာများတယ်လို့ရီနိုအာဂတူးကဆိုပါတယ်။အစိုးရကိုအတိုက်အခံလုပ်ရမယ်လို့ယူဆသူတွေလည်းရှိပါတယ်။လွှတ်တော်မှာဘယ်လို policy ချမှတ်တယ်ဆိုတာကိုအပြင်းလူမသိတာများပါတယ်။ဒါပေမဲ့တက်တန်း6နှစ်ကျော်အတွင်းမှာလွှတ်တော်စနစ်ပြည်ပြည်ပြင်းပြင်းဖြစ်လာအောင်ကြိုးစားတာကိုတော့ချီးကျူးထားပါတယ်။စစ်အာဏာရှင်စနစ်ကမွေးထုတ်လိုက်တဲ့လွှတ်တော်စနစ်ဖြစ်တာမို့သူများနဲ့မတူတမူထူးခြားနေတာဟာစိတ်ဝင်စားစရာဖြစ်နေပါတယ်။ပြည်တော်စုလွှတ်တော်လွတ်လပ်စွာရှင်သန်တိုးတက်ရေးဟာဒီမိုကရေစီထွန်းကားရေးအတွက်အလွန်အရေးကြီးပါတယ်။ဒါကြောင့်လွတ်တော်စနစ်အားကောင်းလောင်ဆောင်ရွက်ဖို့အကြံပေးထားပါတယ
်။ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်မှာဥပဒေပြုအာဏာအညီအမျှရှိပြီးစိတ်ကြိုက်ဥပဒေပြုနိုင်တဲ့သဘောကိုတွေ့ရပါတယ်တဲ့။ဒါကြောင့်ဥပဒေပြုရမယ့်နယ်ပယ်နဲ့တာဝန်ကိုခွဲခြားဖို့အကြံပေးထားပါတယ်။တိုင်းရင်းသားကိစ္စ၊ဖက်ဒရယ်ကိစ္စနဲ့ဗဟိုချုပ်ကန့်မှုရောပါးရေးကိစ္စမျိုးကိုအမျိုးသားလွတ်တော်မှာဆွေးနွေးသင့်ပြီးစီးပွားရေး၊လူမှုရေးနဲ့လုံခြုံရေးကိုပြည်သူ့လွတ်တော်မှာဆွေးနွေးသင့်တယ်လို့ဆိုပါတယ်။လွတ်တော်ကျင်းပမဲ့နေ့ရက်ကိုသိနိုင်ဖို့အတွက်လွတ်တော်ပြက်ကတိန်ရှိဖို့လိုပါတယ်။ဒါမှပဲလွတ်တော်ကိုယ်စားလှယ်တွေဟာမိမိလုပ်ငန်းတာဝန်ကိုထိထိရောက်ရောက်လုပ်ကိုင်နိုင်မှာဖြစ်ပါတယ်။အခုတော့လွတ်တော်ပြက်ကတိန်မရှိတဲ့အတွက်လွတ်တော်ကျင်းပမဲ့အချိန်ဇယားနဲ့အစီအစဉ်ကိုထိပ်ပိုင်းခေါင်းဆောင်တွေကစိတ်ကြိုက်ရေးဆွဲသလိုဖြစ်နေပါတယ်။
ရတအသင်းအဖွဲ့နိုင်ငံရေးပါတီတက္ကသိုလ်ပညာရှင်စာရတွေနဲ့လွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးဖို့လိုပါတယ်။ကုလသမဂ္ဂအေဂျင်စီနိုင်ငံခြားအစိုးရနိုင်ငံခြားပါလီမန်နဲ့အဖွဲ့အစည်းတွေပေးတဲ့အခွင့်အရေးကိုထိရောက်စွာအသုံးချနိုင်ဖို့အရေးကြီးပါတယ်။လွတ်တော်စွမ်းအားကောင်းဖို့ရေရှည်စီမံကိန်းနဲ့အကောင့်တွေပေါ်ရပါလိမ့်မယ်။ကိုယ်စားလှယ်ပညာရေးအစီအစဉ်ကိုပြည်နယ်နဲ့တိုင်းအဆင့်အထိကျယ်ကျယ်ပြန့်ပြန့်တိုးချဲ့ဖို့လိုပါတယ်။လွတ်တော်ဟာကိုထူကိုထန်းဤနဲ့ရှင်သန်လာရမှာဖြစ်ပါတယ်။ဒီလိုဖြစ်လာအောင်အယတ္တအသင်းအဖွဲ့နိုင်ငံရေးပါတီဆက်စားတွေနဲ့ပူးတွဲဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ်။ရခိုင်မြောက်ပိုင်းပြည်ထနာကိုပြည်သူလွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာဆွေးနွေးဖို့ပြက်ကွက်တာဟာတာဝန်မဲ့တယ်လို့ဖြစ်နေပုံကိုလည်းပြင်သစ်ပညာရှင်ဒေါက်တာရီနော့အာဂတူကလွန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ထုတ် DVB သတင်းဆောင်ပါမှာရေးထားပါတယ်။စစ်တပ်လွတ်ပုံကံပုံကိုပြည်တော်စုလွတ်တော်မှာရောရခိုင်ပြည်နယ်လွတ်တော်မှာရောမင်းမြန်းဖို့ပြက်ကက်တာကိုအားနည်းတဲ့အဖြစ်သတ်မှတ်ထားပါတယ်။အစိုးရကိုအကြီးအမျိုးပြက်စီမဲ့မိဂုံးမျိုးကိုအာဏာရပါတီကိုယ်စားလှယ်တွေရှောင်ရှားနေတာဟာပြည်သူကိုယ်စားလှယ်တာဝန်ပြက်ကက်တယ်လို့ဖြစ်နေတယ်လို့လည်းရင်းတော်အာဂတူက DVB ဆောင်းပါးမှာတုံ့တက်ထားပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုကတော့ VNI ဝိုင်းတော်သားတွေတင်ဆက်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
။အပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာ ပါရှင်ကျမကအာမီပါပြည်ပဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဖန်းစီခံရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝေဟင်တို့ကိုရခိုင်ပြည်နယ်ရသေးတောင်မြို့မှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်တိုက်ပွဲကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ချင်းပြည်နယ်ပလဝမြို့နယ်ကဒေသခံတချို့မိမိတို့ရဲ့နေရပ်ကိုပြန်လာနေကြပြီဆိုတာနဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်တမိုင်းဒေသပရင်မော်တွေမှာဒေသခံတွေနဲ့မော်လုတ်သား 2,000 ကျော်ခန့်ပြည်နယ်ရဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်။တင်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်စစ်တွေမြို့မှာဖမ်းဆီးခဲ့တဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝင်းဟင်အောင်တို့ကိုတနင်္လာနေ့ကရတိတောင်မြို့မှာလုံချုံရဲတင်းကျပ်စွာနဲ့ပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။ဒေါက်တာအေးမောင်နဲ့ကိုဝေဟင်အောင်တို့ကိုစစ်တွေအကျဉ်းထောင်ကနေရတိတောင်မြို့ကိုခေါ်ဆောင်သွားပြီးမတရားတင်းဆက်တွယ်မှုပုံမှန်71နဲ့နိုင်ငံတော်အကြီးညိုပြတ်စီမှုပုံမှန်905ခခွေနိုင်ငံတော်ပုံကံမှုပုံမှန်17ခခွေကနေစတဲ့ပုံမှန်တွေနဲ့တရားစွဲဆိုခဲ့တာပါသူတို့နှစ်ဦးကိုရုံးထုတ်တဲ့အချိန်မှာရတိတောင်မြို့ပေါ်မှာရဲရင်အား400နီးပါးနဲ့လမ်းတွေပိတ်ဆို့ထားတယ်လို့လုံခြုံရေးလဲတင်းကျပ်ထားပြီးရတိတောင်မြို့ကိုလာရောက်နိုင်တဲ့ကတိုးစိတ်တွေနဲ့တခြားလမ်းတွေကိုလည်းပိတ်ဆို့ထားတယ်လို့ရတိတောင်မြို့ခံတွေကပြောပါတယ်မိသားစုဝင်တွေကသူတို့နဲ့တွေ့ခွင့်ရဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ပေမဲ့တွေ့ခွင့်မရဘဲနေ့လယ်ပိုင်းမှာစစ်တွေအကျဉ်းထောင်ကိုပြန်လည်ပို့ဆောင်ခဲ့ပြီးဇန်နဝါရီလ31ရက်နေ့မှာနောက်ထပ်ရုံးချင်းကိုစစ်တွေမြို့မှာရုံးထုတ်มาဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ကိုဝေဟင်အောင်နဲ့ဒေါက်တာအင်းမောင်တို့ကိုရတိတောင်မြို့မှာရခိုင်နိုင်ငံအချုပ်အခြာအာဏာကျဆုံးနေ့အထိမ်းမှစပြီးဟောပြောပွဲကဟောပြောခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဇန်နဝါရီလလယ်ပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်
။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်အိန္ဒိယနိုင်ငံမစ်ဆိုရန်ပြည်နယ်ဘက်ကိုဆက်ပြေးတိမ်းရှောင်နေကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ကဒေသခံပြည်သူတို့ကမိမိနေရပ်ကိုစတင်ပြန်နေကြပြီဖြစ်ပါတယ်။မီဆိုရန်ပြည်နယ်ဘက်ကိုဆက်ပြေးသိမ်းရှောင်ကြတဲ့ပလဝမြို့နယ်ရွှေလိုင်းပွေးအုပ်စုဖွေလိုက်ဝကျေးရွာကဒေသခံပြည်သူ236ဦးကိုဇန်နဝါရီလ25ရက်နေ့ကပလဝမြို့ကနေသူတို့နေထိုင်တဲ့ကျေးရွာကိုပြန်လည်ပို့ဆောင်ခဲ့တယ်လို့ပလဝမြို့နယ်လူမှုကွန်ရက်ရေးပရဟိတအဖွဲ့ကစိုးရိမ်မှုနှင့်ကိုကျော်အောင်ကပြောပါတယ်။ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလကမြမသမ္မတော်နဲ့ရခိုင်သမ္မတော်တို့တိုက်ပွဲဖြစ်ပွားမှုကြောင့်ပလဝမြို့နယ်ကဒေသခံ1000ကျော်ဟာမီဆိုရန်ဘက်ကိုဆက်ပြေးသိမ်းရှောင်နေခဲ့ကြရပြီးအခုအခါမှာတိုက်ပွဲတွေမရှိတော့လို့အခြေအနေတည်ငြိမ်လာတဲ့အတွက်စစ်ဘေးရှောင်ပြည်သူတို့ချို့နေရပ်ကိုပြန်လည်ကြတာလည်းဖြစ်ပါတယ်အခုလက်ရှိနေသားရမိမိနေရပ်ကိုပြန်လည်ကြတဲ့စစ်ဘေးရှောင်ပြည်သူတွေဟာစားဝတ်နေရေးအတွက်ခက်ကြုံနေကြရပြီးဂူကြီးဆောက်ပါမှုတွေလိုအပ်နေတယ်လို့ဂူကြီးပေးရေးဖွဲ့ကပြောပါတယ်
အစိုးရကနေထိန်းသိမ်းထားတဲ့မွန်ပြည်တပ်ပါတီရဲ့တပ်ဖွဲ့ဝင်5ဦးကိုဇန်နဝါရီလကုန်ရက်မှာမွန်ပြည်နယ်စိုက်မယောအချင်းထောင်ကနေလွတ်ပေးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီမွန်ပြည်တပ်ပါတီအဖွဲ့ဝင်5ဦးဟာလက်နက်ကင်မှုအကောက်ခုံကောက်ခံမှုနဲ့မနစ်ကမြန်မာအစိုးရကနေဖမ်းဆီးထိန်းသိမ်းထားခြင်းခံရတဲ့သူတွေဖြစ်ပါတယ်။မွန်ပြည်တပ်ပါတီဟာမြန်မာအစိုးရနဲ့ MCA လက်မှတ်ရေးထိုးဖို့နှိစက်လာတဲ့အတွက်အခုလိုပြန်လွတ်ပေးတာဖြစ်နိုင်တယ်လို့မွန်နိုင်ငံရဲ့အကဲခတ်သူတွေကဆိုပါတယ်။
ကနငံလို့အပြည့်ရအစီစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSSC ကိုနေမြေကျူးကျော်မှုဆက်ကြီးကောက်ခံမှုပြုလုပ်နေတဲ့ဆိုပြီးအစိုးရသမတော်ကအင်အားသုံးလိုက်လံတိုက်ခိုက်ကြမှာတိုက်စိုးမှုတွေရှိခဲ့ပါတယ်။ဇန်နဝါရီလ23ရက်နေ့ကကြောင်မဲမြို့နယ်တွင်တကြိမ်ဇန်နဝါရီလ25ရက်နေ့ကဒီဘောမြို့နယ်တွင်မှာတကြိမ် RCSSSC တပ်ဖွဲ့တွေကိုသမတော်ကတိုက်ခိုက်ခဲ့လို့3ဦးတိုက်စိုးခဲ့တယ်လို့သမတော်ကနေထုတ်ပြန်ထားပါတယ်။ဒီပေါ်မြို့နယ်ဆွဲမှာဆက်ကြီးကောက်ခံနေတဲ့ RCSSSC ကိုရှင်းလင်းလို့သူတည်ဆုံးခဲ့တဲ့တရင်ကို RCSSSC ဘက်ကအတိမပြုပြင်မဲ့ဇန်နဝါရီလတွင်မှာဆိုရတတ်နဲ့တိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့ RCSSSC ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
ဖေဖော်ဝါရီလ၁ရက်နေ့မှာကြာရောက်တဲ့52ကြိမ်မြောက်မွန်ပြည်တပ်ပါတီရဲ့မွန်အမျိုးသားနေ့အခမ်းအနားကိုရေးချောင်းပြပဟုဝင်းကျင်ဒေသမှာစစ်ရေးပြအခမ်းအနားနဲ့ကျင်းပခဲ့ပါတယ်။ဒီနေ့မွန်အမျိုးသားနေ့စစ်ရေးပြအခမ်းအနားကိုတော့တပ်မတော်ကနေဝင်ရောက်ဟန့်တားတာမျိုးလှုပ်ဆောင်တာမရှိဘူးလို့မွန်ပြည်တပ်ပါတီတာဝန်ရှိသူတဦးကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်တနိုင်းဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပရင်မော်နယ်ရွှေမော်တွေမှာဒေသခံတွေနဲ့မော်လုတ်သား 2,000 ကျော်ကပြိမိနေဆဲဖြစ်ပြီးတော့အများစုဟာယောက်ျားလေးတွေဖြစ်တာကြောင့်တ
ไต้หวันกาละအတွင်းလူသားတိုင်းအတွင်အသုံးပြုခံရမှုအတွက်စိုးရိမ်နေကြတယ်လို့ဒေတာခံတွေကပြောပါတယ်အမည်ရဲ့စုစည်းချက်ကိုနိုင်ငံအင်အားနဲ့တင်ဆက်ပေးထားပါတယ်ကချင်ပြည်နယ်တနိုင်းမော်တိုက်ပွဲကြောင့်ပိတ်မိနေတဲ့တိုက်ကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးတွေကိုအစိုးရတပ်မတော်ရှေ့တန်းစစ်ကြောင်းကဇန်နဝါရီလ9ရက်ပြန်လာဖို့လမ်းဖွဲ့ပေးခဲ့ပြီမဲ့လူကြီးနဲ့ဆောင်ကျော်ခန့် ကျွတ်လာတဲ့လူတွေကတော့အမေတမီးတွေကိုရေးကြည့်တော့အမေသားပြန်ဆောင်တော်ဦးတို့ရှင်းနေတယ်အဲ့တော့အမေသားပြန်ဖက်ဒီမှာပြည်သူတွေကျွတ်တယ်တနင်္ဂနွေနေ့ဆက်လှနေတဲ့တနင်္ဂနွေရောက်သွားရတယ်နန်ကုန်းပေါဝါနေရှိနန်ကုန်းရှိမော်နဲ့စမခိတ်မှာပြိမိနေတာဖြစ်ပြီးသက်ခွာခွေမရသူညာစုကအမျိုးသားတွေဖြစ်တယ်လို့ဒေတာခံကပြောပါတယ်ဆက်လာတဲ့ဒေတာခံတွေကလည်းပေါဝါကနေတနင်္ဂနွေမိမိတို့ဇေယျနေတ
ဒီတာတိုင်းနေပါတယ်လို့ပါဒီကမိသားစုဒီပေါ်တော့ကြံရတဲ့သဘောဖြစ်တယ်သူကတော့ကြံနေတယ်ခြံထားတယ်ဆိုတော့သူတို့လမ်းပြပူပါညာပေါ်တော့အဲဒီကတိုင်းနေပါတယ်လို့ပါဒီကမိသားစုဒီပေါ်တော့သူရင်ကြတယ်ခင်ဗျာတိုင်းဒီတာတွင်တိုက်ပွဲတွေဆက်လက်ပြင်းထန်နေစေလို့ကချင်လူလာရေးတမတော်ကရင်အေးတရင်ပြန်ကြရေးတာဝန်ခံပုံမူကြီးနော်ဘူးကဆိုပါတယ်တိုင်းမျိုးနယ်ဘက်မှာပေါ့ကရင်တရင်စစ်လေးဘက်မှ
ဒီကြောင့်ကိုနမ်ဟောင်းကလည်းစူးစီးတင်ဆက်ထားပါတယ်။
ရခိုင်အမျိုးသားပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကိုဖမ်းဆီးထားတာဟာမဖြစ်သင့်ဘူး။ဒီအချိန်ကယုံကြည်မှုနဲ့ပြည်တော်စုကြီးကိုဝိုင်းဝန်းပြုပြင်ဖို့လုပ်နေရတဲ့အချိန်လေ။၂၀၁၉ခုနှစ်ဩဂုတ်လ၃ရက်ရှမ်းစီဝေးကိုနိုင်ငံသားပါလို့မတရားသိမ်းပါလို့ဆိုပြီးထိုင်းဆိုးရကနေတစ်ဆင့်တမတော်ကလည်းဟန်သားမှုတွေရှိတယ်။လူထုနဲ့ဆင်းသွင်းသုံးကလည်းတိုင်ရန်နဲ့ဝင်ရောက်
ဒီမှာနိုင်ငံရေးပြဿနာပဲတော့မှဖြေရှင်းနိုင်မှာမဟုတ်ဘူးလို့ရှမ်းတိုင်းနိုင်ငံမြန်မာတိမိုကရေစီအဖွဲ့ချုပ်ပြောပညာဆိုင်လက်ကပြောပါတယ်။ဒီမှာပြည်နိုင်ငံရေးမှာတိုင်းသားတွေလှုပ်ရှားမှုမှန်တမ်းများကိုကျွန်တော်တို့ကအရှိကိုအကြည့်တိုင်းမချင့်ကပ်ပဲနဲ့အရင်တော့ရှိခဲ့တဲ့
မိုင်းဆက်တွေကိုပဲအခြေခံပြီးစဉ်းစားမယ်ဆိုလို့ရှိရင်အားလုံးအတွက်လည်းကောင်းမယ်။ပြည်တော်စုကြီးတွေလည်းကောင်းသွားမယ်။ရခိုင်ပြည်နယ်ရတိတောင်မြို့ကစပီဟောပြောဝဲမှာရခိုင်လူမျိုးတွေဗမာကျွန်းအဖြစ်ကလွတ်မြောက်ဖို့အားလုံးမှာတာဝန်ရှိတယ်လို့ဟောပြောတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုအာဏာပိုင်တွေကဖမ်းဆီးထားပြီးမတရားအသင်ဆက်တွေမှုနဲ့ဆက်စပ်တဲ့ပုံမှန်စက်ခွန်
ဆက်ခွန်နဲ့နိုင်ငံတော်အကြီးညိုပြည့်စင်မှုပုံမှန်900ခါခွေနိုင်ငံတော်ပုံကံမှုပုံမှန်တင်းနှစ်တက်ခါခွေကန်းငယ်ဆိုတဲ့ပုံမှန်၃ခုနဲ့တရားဆွဲဆိုထားပါတယ်2005ခုနှစ်တုန်းကလည်းစစ်အစိုးရကနေခွန်ထွန်းဦးအပါအဝင်ရှန်ခေါဆောင်ကိုဦးကိုအထက်ပါမှုတွေနဲ့ထောင်ဒဏ်150ချက်တန်ချမှတ်ခဲ့ပူပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါ။ရခိုင်ပြည်နယ်စစ်သွေးမြို့မှာဖမ်းဆီးခံနေရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝင်းဟင်အောင်တို့ကိုတနင်္လာနေ့ကရတိတောင်မြို့မှာလုံခြုံရေးတင်းကျပ်စွာနဲ့ပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။
မြန်မာတပ်တော်နဲ့ရခိုင်တပ်မတော်အေအေအကြတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဖက်ကိုထွက်ပြေးတိမ်းရှောင်ကြတဲ့ချင်းပြည်နယ်ပလက်ဝမြို့နယ်ဒေသခံတို့မိမိနေရာကိုပြန်နေကြပြီဖြစ်ပါတယ်။တရုတ်ရှိတဲ့ခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရ
င်ဆက်တဲ့တိုင်းရင်းသတင်းလာဖြစ်ပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015ထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေမျိုးသာအထိစတင်သွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကကောက်ယူတဲ့လူမှုသဘောထားစစ်တမ်းမှာတွေ့ရပါတယ်ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်အခြေခံကျတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကျဆင်းလာနေတာဟာဘာကြောင့်များပါလဲ။ယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-994 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။လေးလေးကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။ဗီဒီယိုရနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တဲ့ချင်းတောင်းညင်တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တတာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်သတင်းချင်းညို့ကိုကိုအောင်လင်းဦးကပြောပြမှာပါ
အမေရိကန်ထိပ်တန်းလူမျိုးရေးရရှိရေးကသမ္မတဒေါ်နယ်ထရန့်ကိုဆန့်ကျင်ဘယ်လိုက်မှုရှိခဲ့ကြောင်းဆွဆွဲထားတဲ့လျှို့ဝှက်ရုံးတွင်မှတ်တမ်းတစ်ခုကိုအများပြည်သူသိအောင်ထုတ်ပြန်ရေးသမ္မတကတစ်ဖက် FBI နဲ့တရားရုံးဝန်ကြီးဌာနတို့ကတစ်ဖက်ထိတ်တိုက်ဖြစ်နေပါတယ်။ထောက်လို့တော့ထောက်လိုက်ရေးကော်မတီရဲ့ Republican ခေါင်းဆောင်ဖြစ်တဲ့ David Nunes မကြာခင်ငါပြုစုခဲ့တဲ့မှတ်တမ်းမှာတော့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်မှာရုရှားနဲ့ဆက်သွယ်လုပ်ခဲ့တဲ့ပေါ်စောင့်ကြည့်ဖို့ပြည်သူထောက်လိုက်ဆိုင်ရာတရားရုံးဌာနကလုတ်ပန်ကွန်းကိုတရားရုံးဝန်ကြီးဌာနကရယူဖို့ကြိုးပမ်းခဲ့ကြောင်းဆွဆွဲထားတာပါ။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုံနှံထားတဲ့နောက်ထပ်နေရာ၅ခုကိုအတိပြုနိုင်ကြောင်း AP သတင်းဌာနကဖော်ပြခဲ့တဲ့အတွက်ထိရောက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။ဒီခိုင်ပြင်းတွေကတခြားပြန်ပြည်ခတ်တဲ့ကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်နဲ့တာဆင်းချောကိုမြင်းမြန်မှုတွေလက်ကန်ဖုန်းနဲ့ရကူထားတဲ့မှတ်တမ်းတွေကိုအခြေခံပြီးအတိပြုနိုင်ခဲ့တာဖြစ်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့အသေးစိတ်မသိရပေမဲ့ဆိုးရတဲ့လူခွေရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ဒုက္ခသည်တချို့ကပြောပြတာတွေရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုသမဂ္ဂလူခွေရေးထုတ်ကိုယ်စားရန်ကြီးလီကပြောဆိုလိုက်ကြပါဆူလိုက်ပြုံလိုက်မြုံနှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုတော့မမှတ်မိအောင် SCA နဲ့ဖြန့်ထားတာဒါမှမဟုတ်တနက်နဲ့ပြစ်ထားတာတွေ့ရပြီးတက်ပြတ်မှုတွေဟာပူစိတော်မျိုးနဲ့ကုတန်းတွေမှာဖြစ်ပေါ်တဲ့လက္ခဏာတွေတွေ့ရကြောင်းလည်း AP သတင်းကဖော်ပြထားပါတယ်မြန်မာဆိုရထိတန်းကောင်းဆောင်ဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ရန်ကုန်မြို့ကနေကိုဒီကနေ့စောပိုင်းမှာပဲမိရှုထားတဲ့ဓာတ်ဆီပလင်းနဲ့ပြစ်ပေါက်တက်ခတ်ခံရပါတယ်။အမှုနဲ့ပတ်သက်လို့မတင်ကားလို့တူးရဲ့ပုံကိုအနီးနားမှာရှိနေသူကလက်ကင်ဖုန်းနဲ့ရကူထားတဲ့ဗီဒီယိုနဲ့တပ်ပုံတွေကိုတော့မြန်မာဆိုရတာဝန်ရှိသူတွေထုတ်ပြန်ခဲ့ပြီးတနည်းရှိသူကိုဖမ်းဆီးရမှာအကူအညီပို့လဲအများပြည်သူကိုအသိပေးထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရည်မှုကမတ်တင်ကြီးထိုက်ဖြစ်ပြီးဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဗင်စကီဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ9.1 MHz 19.5 32တို့ကနေတင်ဆက်ခဲ့တာပါ သရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အေးပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.